Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2025ခုနှစ် March လ10ရက်စနေညစီစဉ်တဲ့ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 Washington DC မြို့တော်ကနေစတက်ရထုတ်လင်းပေးနေပါပြီ။ line meter 1925 30နဲ့ဒီနေ့စနေနေ့နက်စံတနင်္ဂနွေမှာ line meter 190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတင်တက်ရနေစဉ်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အီရန်အနေနဲ့နျူကလ িয়ার လက်နက်ပြသိမ်းရေးညနိုင်ဖို့သဘောမတူဘူးဆိုရင်စီးရီးနီလန်၃ကောင်း၃မယ်လို့သမ္မတထရန့်ကရိတ်မှတ်ပြောဆိုပါတယ်ရုရှားကယူကရိန်းကိုဒုံးလက်တဲ့နေရာပြစ်ခတ်ခဲ့တဲ့အတွက်အ ਨੇ ဆုံး14ဦးလောက်တင်ဆုံးပါတယ်မြန်မာနိုင်ငံမှာဒီဇင်ဘာလဒါမှမဟုတ်ဇန်နဝါရီလောက်မှာရွေးကောက်ပွဲကျင်းပမယ်လို့ဘယ်လာရုစ်မှာရောက်ရှိစဉ်စစ်ကောင်းဆောင်ကပြောဆိုပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါပါခင
်ဗျဟုတ်ကဲ့ပါကိုစောမိုးကျော်ကြီးဒီသတင်းတွေပြီးမှာတော့လာမယ့်စနေညပတ်စဉ်ကဏ္ဍတစ်ခုတည်းစစ်အာဏာရှင်စနစ်ကြောင့်ဖော်ထုတ်ရအန်လျက်ကြီးတဲ့ပြည်သူအခြေအတဲကိုကိုစားဖော်ထုတ်နေတာလို့ဆန္ဒပြပွဲဦးဆောင်သူငယ်ကအခုလိုပြောပါတယ်
ဒီလိုတို့ကဒီလိုမျိုးအကြံတွေကိုကြုံနေရတယ်။အဲဒါပေမဲ့ဒီမကြေမနက်မှုတွေကိုဖော်ထုတ်ခွင့်ဆုံးရှုံးနေရဗျာ။အဲလိုဖော်ထုတ်ရမယ့်နေရာမရှိဘူးဗျာ။ဒါပေမဲ့အဲလိုအခြေအနေမျိုးမှာကျွန်တော်တို့ကဌာနထုတ်ဖော်တာ
ဒီကြောင်ပြောထားတဲ့ဒုတန်စီစဉ်နောက်ဒီမိုကရေစီလွတ်ခွင့်နဲ့ခေတ်ပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားဥရိယာတိနဲ့သတင်းတွေတဲကတုဒအစီအစဉ်လေးလာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်လည်းပဲပြောပြပေးပါမယ်ခင်ဗျာ
။အီရန်အနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အပေးအယူလုံးညှိနှိုင်းဖို့သဘောမတူဘူးဆိုလို့ရှိရင်စီးရီးနီလန်းကိုအသုံးပြုကောင်းပြုမယ်လို့သမ္မတဒေါ်နယ်ထရန့်ကအရေးအမွေပြောကြားခဲ့ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်လို့အပေးအယူလုံးညှိနှိုင်းမယ်ဆိုရင်အီရန်အတွက်အခြေအနေသိပ်ကောင်းပါလိမ့်မယ်လို့ပြောထားတဲ့စာရစောင်ကိုအီရန်နိုင်ငံရဲ့အုပ်ဆောင်ဘာသာရေးကောင်ဆောင်အလီခါမီနီထန်ပေးပို့ခဲ့တယ်လို့ Fox သတင်းဌာနနဲ့မေးမြန်းကမှသမ္မတထရန့်ကပြောဆိုခဲ့ပါတယ်။စီးရီးနီလန်းကိုသုံးမယ်ဆိုရင်တော့အီရန်အနေနဲ့အလွန်ဆိုးရတဲ့အခြေအနေတွေနဲ့ရင်ဆိုင်ရမယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်နဲ့အီရန်ကြားပြဿနာရှိနေပြီးမကြာခင်တခုခုဖြစ်တော်မယ်လို့လည်းပြောပါတယ်။ငြိမ်းချမ်းတဲ့သဘောတူညီချက်နဲ့ပြဿနာကိုဖြေရှင်းခြင်းပေမဲ့တခြားနီလန်းကပဲပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။သမရထရန့်ကကမ်းလှမ်းလိုက်တဲ့ဆွေးနွေးညနေရဲ့အစီအစဉ်မှာဘလို့အချက်အလက်မျိုးတွေပါဝင်လဲဆိုတာကို VOA ကမေးမြန်းခဲ့ပေမဲ့အိမ်ဘူရိုကပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူးကုလသမဂ္ဂဆိုင်ရာအီရန်အမြဲတမ်းတန်အဖွဲ့ကိုမေးမြန်းရမှာတော့အခုချိန်ထိတော့အမေရိကန်ကပေးပို့တဲ့ဆိုတာကိုလက်ခံရရှိခြင်းမရှိသေးဘူးလို့ပြောဆိုခဲ့ပါတယ
်အမေရိကန်မှာကျောင်းစီအစိုးရချင်းွေပြန်ဆက်ဖို့ကွင်းလွတ်ခွင့်ပေးရတာတချို့ကိုဖယ်ရှားတဲ့အမိတ်သမရထုတ်ပြန်လိုက်ပါတယ်အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာအလုပ်လုပ်နေကြလို့ပြည်တော်စုဆွေးနွေးစီကခြေထားတဲ့ကျောင်းစီချင်းွေပြန်ဆက်เสียရမလို့တဲ့အစီအစဉ်ကနေတချို့ကိုဖယ်ရှားဖို့သမ္မတဒေါ်နယ်ထရန့်အမိန့်ထုတ်လိုက်တာပါတရားမဝင်ရွှေ့ပြောင်းလာသူတွေအကြမ်းဖက်အဖွဲ့အစည်းတွေတရားမဝင်အလုပ်တွေနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေမှာလုပ်နေကြသူတွေကိုချင်းွေပြန်ဆက်ဖို့ကင်းလွတ်ခွင့်စည်ရင်းကနေဖယ်ရှားဖို့သမ္မတထရန့်ကပညာရေးဝန်ကြီးကိုတောက်ကြနေကညွှန်ကြားမိန့်ထုတ်ခဲ့တာပါပရိုက်ကြလုပ်ငန်းတွေပါဝင်အကျုံးဝင်တဲ့အစိုးရဌာနတွေမှာအလုပ်လုပ်နေကြသူတွေကပြည်တော်စုအစိုးရကျောင်းစီချင်းတွေကို10နှစ်ပြန်ဆက်ပြီးသူတွေအနေနဲ့ကြံကြွေးတွေကိုပြန်ဆက်ဆရာမလို့ပဲအကျွေးလျှော်ပေးတဲ့ PSLF အစီအစဉ်ကို2019ခုနှစ်မှာလွှတ်တော်ကချမှတ်ခဲ့ပါတယ်ဝန်ဆောင်မှုလုပ်ငန်းတွေမှာလုပ်နေသူတွေအတွက်ကျောင်းစီချင်းတွေပြန်ဆက်မှုကင်းလွတ်ခွင့်အစီအစဉ်ဟာလွှတ်တော်မင်းနဲ့လှုပ်ထားတာဖြစ်တာမို့သူ့အနေနဲ့ဆက်ထားရှိမယ်လို့လွန်ခဲ့တဲ့သတင်းသုံးမှတ်ကပညာရေးဝန်ကြီးအဖြစ်ခန့်သင့်မခန့်သင့်လွှတ်တော်ဌာနဘွဲမှာလင်ဒါမက်မဟွန်ကထပ်ဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာသိပ္ပံနေကြသူတေသနာနဲ့လေ့လာတဲ့လုပ်ငန်းတွေအတွက်ထရမ့်အစိုးရကအထောက်အပံ့တွေဖြတ်တောက်လိုက်တဲ့အပေါ်အမေရိကန်တဝန်တောက်ကြနေတဲ့ကဆန္ဒပြခဲ့ပါတယ် Stand up for science သိပ္ပံပညာအတွက်ကာကွယ်ရည်တည်ကြလို့အထုပ်ပေးရတဲ့စောင်ပုံးနဲ့သူတေတီဒီဆရာဝန်တွေလူနာတွေနဲ့သူတို့ကိုထောက်ခံသူတွေဝါရှင်တန်မြို့တော်အပါအဝင်မြို့ပေါင်း30ကျော်မှာဆန္ဒပြခဲ့ပါတယ်လွတ်တော်အမတ်တို့လည်းဆန္ဒပြပွဲမှာအတူပါဝင်ပါတယ်သိပ္ပံဟာလူသားအလုံးအတွက်ဖြစ်ကြောင်းနဲ့လူအသက်တွေကိုကယ်တင်နိုင်ဖို့လေးလာစမ်းသပ်မှုတွေပြုလုပ်နေတာဖြစ်တယ်လို့သူတို့ကပြောဆိုပါတယ် ကျမကြီးမိုးလေဝသနဲ့ရာသီဥတုအပါအဝင်လေလာသူတေသနာလုပ်နေတဲ့လုပ်ငန်းတော်တော်များများအတွက်အစိုးရငွေကြေးထောက်ပံ့မှုကိုသမရထရန့်ကတက်လာပြီး48ရက်အတွင်းမှာပဲအခုလိုဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်သူတေသည်အချို့ကိုလည်းအလောက်ကနေထုတ်ပယ်ခဲ့ပါတယ်။အထောက်အထားခိုင်နှုံနဲ့လေလာပြီးတင်ပြထားတာတွေကိုစင်စာမဖြတ်ဖို့အများပြည်သူသိရှိအောင်ဖော်ပြဖို့သူတေသနာလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ဖို့တောင်းဆိုကြပါတယ်။
ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်း15ဦးဝန်းကျင်အသေဆုံးပြီး40နီးပါးဒဏ်ရာရခဲ့တယ်လို့ထုတ်ပြန်လိုက်ပါတယ်။ရုရှားကယူကရိန်းကိုဒရုန်းတွေ၊မစ်ဆိုင်းဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး14ဦးသေဆုံးပြီး38ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းဆိုရကဒီနေ့ထုတ်ပြန်လိုက်တာပါ။ရုရှားရှေ့ဘက်ဒူပရိုဖီလီယာမြို့ကြီးမှာကလေး9ဦးပါဝင်အနည်းဆုံး12ဦးသေခဲ့ပြီး30ကျော်ဒဏ်ရာရခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီဒေသမှာတောက်ကြညာလုံးပေါက်ပက်ထိန်မစ်ဆိုင်းတွေ၊ရော့ကက်တွေ၊ဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူနေထက်မြင့်ဆောက်၈လုံးနဲ့မော်တော်ကားတွေပျက်စီးခဲ့ရပါတယ်။ဒါအပြင်ကာကီဗ်ဒေသမှာလည်းဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်အရသာ၃ဦးသေဆုံးခဲ့ပါတယ်။ရုရှားကပစ်ခတ်တိုက်ခိုက်ခဲ့တဲ့ထဲမှာပက်ထိန်ဘောလစ်စတစ်မစ်ဆိုင်း20၊ cruise မစ်ဆိုင်းဒုံး10နဲ့ဒရုန်းစင်ပေါင်း145စင်ပါဝင်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာအခုနှစ်ဒီဇင်ဘာဒါမှမဟုတ်2026ခုနှစ်ဇန်နဝါရီမှာအစောဆုံးရွေးကောက်ပွဲလုပ်ဖို့စီစဉ်ထားတယ်လို့အာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဘယ်လာရုစ်နိုင်ငံမှာရောက်ရှိနေစဉ်ပြောကြားခဲ့ပါတယ
်။မကြာခင်မှာလည်းဟလာဥပဒေရေးရွေးကောက်ပွဲကျင်းပတော့ဖို့ရှိပါတယ်။ဒီလိုက်ပြီးတရားမျှတတဲ့ရွေးကောက်ပွဲကို2025ခုနှစ်ဒီဇင်ဘာလဒါမှမဟုတ်2026ခုနှစ်ဇန်နဝါရီလအစောဆုံးကျွန်တော်ကျင်းပတော့ဖို့စီစဉ်ထားကြောင်းကျွန်တော်ပြောလိုပါတ
ယ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုနိုင်ငံရေးပါတီ53ပါတီစီးရင်ပေးသွင်းထားတယ်လို့မတ်လ9ရက်နေ့တောက်ကြနေကပြုတ်လွတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲဘယ်နေ့လုပ်မလဲဆိုတာကိုတော့အတိအကျပြောဆိုခဲ့ခြင်းမရှိပါဘူး2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့အာနာသိမ့်ပြီးကတဲ့ကရွေးကောက်ပွဲလုပ်မယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတောက်လျှောက်ကတိပေးခဲ့တာဖြစ်ပါတယ်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာအတူအယောင်သာဖြစ်လိမ့်မယ်လို့အတိုက်ခံနေတဲ့လေလာသုံးသပ်သူတွေကပြောဆိုထားပါတယ်2020ရွေးကောက်ပွဲမှာမဲပသမမှုကြောင့်ဆိုပြီး NLD ဆိုရကိုစစ်တပ်ကအာနာသိမ့်ပြီးကတဲ့ကစစ်အုပ်ချုပ်ရေးကိုမလိုလားတဲ့အဖွဲ့တွေနဲ့တိုင်းဒေသအဖွဲ့တွေကလက်နက်ဆွဲကင်တော်လှန်တိုက်ခိုက်နေပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American သံရဲ့ Maslash ရဲ့စနေညသတင်းတွေကိုကိုစောမှုကြောင့်ပြောပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါပထမဆုံးကတော့ဒုတန်အစီအစဉ်ပါ NDA ကြားကလျှက်တပြက်ဆန္ဒပြသူတွေအကြောင်းပြောထားပါတယ်မြန်မာနိုင်ငံရန်ကုန်မြို့အပါအဝင်လူစီကားတဲ့နေရာတွေမှာလျှက်တပြက်ဆန္ဒပြမှုတွေကို NDA ကြားကလုပ်နေကြတဲ့မြို့ပြပြောက်ကြားလူငယ်တွေရဲ့အထွေထွေတွေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
ပွဲလေးပြီးသွားတော့လေနှလုံးခုန်ကလေးအရင်ဘုံဘုံကလို့မြန်ပြီးမှတော့နော်ဟိုကိုဒီကနေမြန်မြန်ခွာမယ်ဆိုရယ်စိတ်ပဲရှိနေတော့လေ
ဒီကြိုးကြီးမှာပုံတော့ရောတော့တော့မလုပ်ရေအောင်ဆိုရယ်ဟိုအခြေအနေမျိုးနဲ့ကျွန်တော်တို့နှိမ့်ဆက်တယ်ကျွန်တော်တို့ဆေးပန်းဆိုင်အောင်ဒီပန်းဆိုင်ကိုညှင်းပန်းတယ်ဒါမဲ့ကျွန်တော်တို့ကအဲ့လိုညှင်းပန်းခံရလေဒီကျွန်တော်တို့အနာကြီးတယ်ပဲ
စစ်ကောင်စီဟာသူတို့ကိုစန့်ကျင်တဲ့လူမှုလှုပ်ရှားမှုတွေကိုရက်ဆက်ပြင်းထန်တဲ့နီလန်းတွေနဲ့ဖိနှိပ်လိုက်ရှိတယ်ဆိုပြီးနာမည်ဆိုးနဲ့တော်ကြပါတယ်။အနေရီများတဲ့ကြားတဲ့ကပဲစစ်ကောင်စီထိန်းချုပ်ထားတဲ့မျိုးပြကလမ်းမတွေပေါ်မှာအာဏာရှင်စန့်ကျင်တဲ့ဆန္ဒပြပွဲတွေကဆက်လက်ထွက်ပေါ်လာနေသေးပါ။စစ်တပ်ကဖြိုခွင်းဖမ်းဆီးမှုတွေအားစိုက်လှုပ်ဆောင်လာတာနဲ့အမျှဆန္ဒပြလှုပ်ရှားမှုပုံစံတွေကလည်းတဖြည်းဖြည်းနဲ့ပြောင်းလဲလာခဲ့ပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ရန်ကုန်မြို့ရန်ကင်းမြို့နယ်ရဲ့လမ်းမတစ်ခုပေါ်မှာအင်အား30ခန့်ပါဝင်တဲ့လူငယ်တစုကမီးရုပ်တွေအလံနီတွေကင်ပြီးကုန်စည်နှုန်းကျဆင်းရင်းစစ်မှုထမ်းဥပဒေအလိုမရှိစတဲ့လက်ရှိအခက်အခဲတွေကိုဆန္ဒထုတ်ပေါ်နေကြတာပါ။အသက်20ကျော်အရွယ်လူငယ်တအူးဖြစ်တဲ့ကိုပြတ်တာက ပျောက်ကြားဆန္ဒပြပွဲတွေလုပ်နေတဲ့ဆေယနာရှင်စန့်ကျင်ရေးရန်ကုန်အင်အားစုကဥဆောင်လှုပ်ရှားသူတွေကတဦးဖြစ်ပါတယ်
။အဲအဲ့ဒီနေ့ကအဲလိုဆက်ပြောကျွန်တော်ဆွေးရနေရာနေပြီးတော့ဆက်ထွက်တဲ့အချိန်မှာပဲဒီချက်ချင်းပေါ့နော်ကျွန်တော်တို့ကအလံအနီတွေကင်ပြီးတော့အများကြီးအဲလိုပြေးသွားတာပေါ့နော်ပြီးရှေ့ဆုံးကအဲလိုမီးတို့ကင်ထားတဲ့နေရာမှာသွားပြီးတော့ကျွန်တော်တို့ကအဲလိုဆုလိုက်တာပေါ့နော်အဲ့မဲ့အဲ့ဒီအချိန်မှာပဲပီရီရှီကနေပြီးတော့လက်ခုပ်တန်နေအများကြီးကျွန်တော်ကြားလိုက်ရတာပေါ့နော်
ပြောက်ကြားဆန္ဒပြပွဲတွေဆိုတာကဆန္ဒပြသူတွေကမထင်မှတ်ထားတဲ့နေရာတွေမှာအချိန်တိုတိုအတွင်းရုတ်တရက်စုရုံးဆန္ဒပြပြီးတော့အလင်းမြန်လူစုခွဲရတဲ့ဆန္ဒပြပွဲပုံစံတွေဖြစ်ပါတယ်။တခါတလေပါဝင်ဆန္ဒပြသူတွေကိုယ်တိုင်သူတို့ဘာတွေကြုံတွေ့ရမလဲဆိုတာတောင်မှကြုံမသိနိုင်ကြပါဘူး။နန်းကေကတော့ဒီဆန္ဒပြပွဲမှာစစ်ကောင်စီတပ်သားတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပေးနေရတဲ့အရေးပါတဲ့ကင်းထောက်တာဝန်ယူထားသူလူငယ်အမျိုးသမီးဖြစ်ပါတယ်။သူကအာဏာရှင်ဆန့်ကျင်ရေးတွေလုပ်နေတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုရဲ့အဖွဲ့ဝင်ဖြစ်ပါတယ်
။ကြည့်နေရတယ်ဆိုတော့မိုင်းနေတော့လန့်တော့လန့်လာပေါ့နော်တို့ရှာနေဟိုကူအရှိတွေရောအနောက်တွေရောပေးတွေရောပေးတွေရောကိုကဟိုနည်းနည်းတိကနာမမြင်ဘူးမော်မိုင်းကနာမမြင်ဘူးဆိုတော့တို့ရှာနေကိုအနောက်ကနေပြီးတော့မှဟိုကုတ်ကနေကိုကပြီးဆွဲရောမှာလေကြောက်ပါလေဆိုတော့နောက်ပြန်လေးကြည့်ရတယ်
စနပြဝဲကစစ်ကောင်စီရဲ့ဝန်ထမ်းအင်အားတွေရှိပြီးလုံခြုံရေးတင်းကျပ်တယ်လို့ဆိုနိုင်တဲ့မြို့မှာလှုပ်တာဖြစ်တာကြောင့်ဘေးကင်းစေဖို့လုံခြုံရေးကိုအထူးဂရုစိုက်ရပါတယ်။အချိန်တစ်မိနစ်ဝန်းကျင်မဲ့ကြာမြင့်တဲ့ဒီလှုပ်ရှားမှုမှာစနပြလူငယ်တွေကလမ်းပေါ်မှာရုတ်တရက်စုယုံပြီးအလင်းမြန်လူစုခွဲပြီးပျောက်ကွယ်သွားပါတယ်။နန်းကေကခုနှစ်တည်းမှာတော်လိုင်းလှုပ်ရှားမှုတွေကြောင့်လွိုင်းကောအကျဉ်းထောင်မှာတစ်နှစ်ခွဲခန့်အကျဉ်းကျခဲ့ရပြီးနောက်2023ခုနှစ်မှာပဲပြန်လွတ်လာတာပါဒီဆန္ဒပြပွဲကသူပထမဆုံးပြန်ပါဝင်ခဲ့တဲ့ပွဲပ
ါပြန်လာရနေပြန်လာအတော်အတွင်းမှာပေါ့နော်အဲ့လမ်းမကြီးပေါ်မှာစောင့်နေပါအဲ့ဆိုရှင်လို့ညီမတို့လည်းလူပွဲဟူကျူးသွားရတယ်အဲ့ဒီမှာလူစုံနောက်ပြီးဆိုရဲဟာကိုတိရတဲ့အချိန်မှာအဲ့လိုမီဒိုစတာရှိုးလိုက်တာနဲ့အဲ့လည်းလူကိုထားပြီးတော့မှချက်ချင်းကြီးလို့ကျူကျော်နိုင်တဲ့ light တိုင်းလေးဒီ middle show တွေတော့ကို light ပြီးတော့မှဒါဆန္ဒလိုက်ပြကြတယ်ပေါ့
အချိန်တစ်မိနစ်ဝင်ကျင်တာကြာမြင့်မိမဲ့နန်းကေအတွက်တော့စိုးရင်စိတ်တွေနဲ့အရန်စိတ်လှရှာနေခဲ့ပါတယ
်ပွဲလေးပြီးသွားတော့ဒီကလေးဒီနှလုံးခုန်ကနေအရန်ဘုံလုံးလုံးပြန်ပြီးမှပေါ့နော်ဟိုကိုဒီကနေမြန်မြန်ခွာမယ်ဆိုရယ်စိတ်ပဲရှိနေတော့ဒီအဲ့ဒါပြီးအဖြစ်ချင်းတော့အဲ့လမ်းမိုက်ပေါ်ကိုတယောက်ဝဲကျန်တော့တာကိုတယောက်ဝဲကျန်တော့တဲ့ချိန်မှာကိုအရန်ကိုထူခွာပြီးတွေးခရာလမ်းကြားလေးကောက်ဝင်ပြလိုက်တော့တာပဲ
ဒါပေမဲ့သူကန်ကောင်းစွာနဲ့အိမ်နေကလမ်းကြားမှာဆန္ဒပြအဖွဲ့ကလူတွေနဲ့ပြန်တွေ့ပြီးဖက်စီခံရနိုင်တဲ့အခြေအနေကလည်းသူလျှောက်လာခဲ့ပါတယ်ဆန္ဒပြပွဲတွေဥဆောင်လှူရှားနေသူကိုပြက်တာကတော့ဒီလိုအနေရများတဲ့မျိုးပြတွေမှာသူတို့ဘာကြောင့်ဆန္ဒပြပွဲတွေဆက်လုပ်နေကြတယ်ဆိုတာကိုရှင်းပြပါရစေ
။ဒီလိုတို့ကဒီလိုမျိုးအကြံသေးတွေကိုကြုံနေရတယ်။အဲဒါပေမဲ့ဒီမကြည်မနှံ့မှုတွေကိုဖော်ထုတ်ခွင့်အဲဒီလိုဆုံးရှုံးနေရဗျာ။အဲလိုဖော်ထုတ်ရမယ့်နေရာမရှိဘူးဗျာ။ဒါပေမဲ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကပြည်သူတွေတရားနဲ့နေပြီးတော့ပြည်သူတွေကြုံတွေ့ခံစားနေရတဲ့ဟာတွေကိုဆန္ဒထုတ်ဖော်တာမျိုးတွေကျွန်တော်တို့ကဆက်လက်ပြီးတော့အဲ့လိုမျိုးလှုပ်ဆောင်နေရနီလန်းမောင်းဆောင်နေ
စစ်ကောင်စီကအာနာဖီဆန်လှုပ်ရှားမှုတွေကိုခြေရခံနိုင်မှု CCTV တွေကိုမြို့နှံတပ်ဆင်ထားတယ်လို့ကိုပြက်တာကဆိုပါတယ်။ဒါကြောင့်ဆန္ဒပြလူငယ်တွေအနေနဲ့ခြေရခံမှုတွေကိုရှောင်ရှားနိုင်မဲ့နည်းလမ်းတွေကိုတေချာစဉ်းစားလှုပ်ဆောင်ဖို့လိုအပ်လာကြပါတယ်
။အရင်ဆုံးဘလို့လှုပ်ရှားမှုပုံစံမျိုးလုပ်မလဲဆိုတဲ့ဟာမျိုး idea ကလည်းလူငယ်တွေစဉ်းစားရတဲ့ဟာမျိုးရှိရပေါ့နော်။ဒါဆိုနောက်တစ်ခုကလည်းဒီ CCTV တွေပေါ့နော်အထူးသဖြင့် CCTV တွေကနေရာတိုင်းမှာအလိုမျိုးရှိနေတယ်။နောက်တစ်ခုကဒါတွေကိုလည်းရဟုံးမှာဆိုတာ control center တစ်ခုနဲ့တို့ကအလိုမျိုးစောင့်ကြည့်နေတဲ့အခြေအနေမျိုးတွေရှိရပေါ့နော်။ဆိုတော့အဲ့ဒီဟာကြောင့်ကျွန်တော်တို့ကဒီ CCTV မရှိမဲ့နေရာနောက်ဘာမှမဟုတ်နေတဲ့ CCTV နဲ့လိုကင်းတဲ့နေရာတွေကိုလုံးစဉ်းစားရတဲ့အခြေအနေမျိုးရှိရပေါ့နော်။ဆိုတော့ဒါကြီးလွတ်သွားပြီဆိုရင်တော့မှပဲအချိန်ပြည့်ပေါ့နော်။ဟိုကင်းနေတဲ့ဒီစစ်ကောင်စီရဲ့ပက်ကင်းနေဒီစကားတွေရဲခိုင်ထားတယ်မြင်းကင်းနေမှုအခြေအနေတွေဘယ်လိုရှိရဆိုတဲ့ဟာမျိုးတွေကျွန်တော်တို့အလိုမျိုးစဉ်းစားရတယ်ပေါ့နော်။
ကွက်ကြကြစီမံထားပေမဲ့လေကန့်ဆိုးတဲ့အခြေအနေတွေလည်းကြုံရပါတယ်ရန်ကင်းမြို့နယ်ကဆန္ဒပြပွဲဆိုအောင်မြင်မြင်နဲ့လုံနိုင်တယ်လို့ယူဆခဲ့ကြပေမဲ့နှစ်ရက်အကြာမှာတော့ကိုပြက်တာအတွက်သတင်းဆိုးတစ်ခုရှိလာပါတယ်ဆန္ဒပြလူငယ်လေးကိုဖမ်းဆီးခံလိုက်ရပါတယ်ကိုပြက်တာကသူ့တငယ်ချင်းတွေကိုစစ်ကောင်စီက CCTV တွေကနေတစင်ခြေရခံဖမ်းဆီးခဲ့တယ်လို့ယူဆပါရယ်။ဖမ်းဆီးခံလူငယ်တွေကကိုပြက်တာနဲ့ယင်းနီးသလိုနန်းကင်နဲ့လည်းယင်းနီးပါရယ်။အဲဒီနောက်ဆက်တွဲဖြစ်သူတို့အပါအဝင်တခြားမျိုးပြပျောက်ကြားလူငယ်တွေဟာလုံခြုံရေးအတွက်ချက်ချင်းဆိုသလိုညာရင်းချင်းရေးပေါ်ပြောင်းရွှေ့ကြရပါရယ်။
ကဲအိုးတဲ့ကိုတခုနဲ့ဖုံးကလုံးမဲ့အိမ်မှာနေဥစ္စာနဲ့ဖုံးကလုံးနဲ့ဒါပဲပါနေလေဟိုတခြားဟိုကျွန်တော်နဲ့အတူနေတဲ့ရေပေါ်တော့ပြီးဘန်နာဖုန်းတွေလို့ laptop လို့ပါညာတော့သူတို့တင်းတော့တင်းခဲ့ရပါဗျာကြောက်လို့သူစတုံနေဒီလိုစိုးရင်ညာပေါ့ဗျာတုံညာကျွန်တော်အဲ့ချိန်မှာကျွန်တော်တို့အိမ်ဆရာနေရာမရှိဘူးညာလုံးပေါက်လို့ရှောက်သွားရတယ
်လုံကြုံအောင်တလနီးပါးကြာနေရာဆုံးပြောင်းရွှေ့နေထိုင်ခဲ့ရပါတယ်ဒီလိုအဖြစ်တွေဟာမျိုးပြပျောက်ကြားဆန္ဒပြလူငယ်တွေအတွက်တော့ကြုံတွေ့နေကြလို့ဖြစ်တာကြောင့်နေထိုင်ရာနေရာတွေမှာအရေးပေါ်ရွှေ့ပြောင်းနိုင်မှုအမြဲပြင်ဆင်ထားကြရပါတယ်။ဒါကြောင့်သူတို့အတွက်အကြီးမားဆုံးစိန်ခေါ်မှုကတော့လုံခြုံစွာနေထိုင်နိုင်ရေးပဲလို့ဆိုကြပါတယ်။အသက်20ကျော်အရွယ်လူငယ်တဦးဖြစ်တဲ့ကိုမင်းခန့်ကဒါတွေကိုကြုံတွေ့ခဲ့မှုပါတယ်။မျိုးပြပျောက်ကြားလှုပ်ရှားမှုတွေကြောင့်2022ခုနှစ်ထဲမှာအဖမ်းခံခဲ့ရပြီးနာမည်ဆိုးနဲ့ကြော်ကြတဲ့ရေကြီးအိုင်နဲ့ရွှေပြည်သားစစ်ကြောရေးတွေမှာနှိမ့်ဆက်စစ်ကြောခံခဲ့ရပါတယ်။အဲဒီနောက်သူပြန်လဲလွတ်မြောက်လာပြီးနောက်ပိုင်းမှာလည်းဆန္ဒပြလှုပ်ရှားမှုတွေမှာဆက်ပြီးပါဝင်ခဲ့ပါတယ်
။ဂျူဂျီလည်းမျိုးလို့တခုတည်းပါပဲ။ဟိုဒီဆက်ရလာရှင်စနေမတူချောင်းမရှင်ကျွန်တော်တို့တန်းဟိုဒီချေတူချောင်းနဲ့ပြင်ချင်းပြီးမယ်ဆိုတော့ကျွန်တော်စိတ်မလို့ကျွန်မတူချောင်းမရှင်ကျွန်တော်တို့တန်း။အဲ့တော့စစ်ကြောကြီးမှာဘယ်လိုလုပ်နောက်ထပ်မလုပ်ချင်အောင်ဆိုရဲဟိုအခြေအနေမျိုးနဲ့ကျွန်တော်တို့နှိမ့်ဆက်တယ်ကျွန်တော်တို့ဟိုစိတ်ပန်းတဲ့အောင်ယူမတဲ့ငင်းပန်းတယ်ဒါမဲ့ကျွန်တော်တို့ကအခုငင်းပန်းခံရလေဒီကျွန်တော်တို့နားကြီးတယ်ပဲငါတို့ခံရရတယ်လို့မင်းတို့တည့်ရပြန်ခံရမယ်ဆိုတော့စိတ်ကကျွန်တော်စီမှာဝင်နေတယ်ပဲပြီးတော့အလိုစိတ်ထကြပြီးတော့မလုံးချင်တော့ဘူးမလုံးနိုင်တော့ဘူးအဲ့လိုတွေးနေတဲ့ချိန်မှာတော့ပထမကကိုယ်ကိုယ်ကစတွေးဘသူလုံးမြောက်ရေးတော့မှမဝင်တော့ဘူးဘာလုံးမြောက်ရေးတော့မှလုံးနေတယ်
ကိုမင်းခန့်ကတော့လူလူကိုဆွဲဆောင်နိုင်ပြီးလူလူပါဝင်နိုင်မဲ့နီးလန်းတွေနဲ့သူ့ရဲ့အာဏာရှင်စန့်ကျင်ရေးလမ်းစဉ်ကိုဆက်သွားနေပါတယ်။အာဏာမသိမ်းခင်ကသူဟာနိုင်ငံရေးနဲ့အလံဝေပြီးဆယ်ကျော်သက်လူငယ်ဘဝကိုပျော်ပျော်ရွှင်ရွှင်ဖြတ်သန်းခဲ့တဲ့လူငယ်တစ်ယောက်ပါ။ကြပြာနဲ့ဂီတကိုလည်းသူစိတ်ဝင်စားပါတယ်။တော်လည်ရေးမှာပါဝင်နေရတဲ့အချိန်အတွင်းမှာတော့သူ့အိမ်မက်ဝါသနာမိသားစုနဲ့သူ့လွတ်လပ်ခွင့်တွေကိုစွန့်ထားရပါတယ်။အခုချိန်မှာတော့အာနာရှင်စန့်ကျင်ရေးအတွက်ပြင်းထန်တဲ့ခံစားချက်တွေပဲသူ့မှာရှိနေပါတယ်။တော်လန်ရေးပြီးလို့အန်ရယ်ကင်းကင်းနဲ့ရှိနေမယ်ဆိုရင်တော့သူ့လွတ်လပ်ခွင့်ကိုပဲပြတ်လို့ခြင်းတယ်လို့ဆိုပါတယ်
။ဟိုကျွန်တော်စီမှာတော်ရေးပြီးတော့ရင်ဘာဆက်လုပ်ပါမလဲဆိုတော့ဟိုစဉ်းစားတာလည်းမရှိဘူး။ဟိုကျွန်တော်တို့ကဒီနိုင်ငံတစ်ခုဆိုးပြတ်တက်နေတဲ့အချိန်မှာနိုင်ငံတစ်ခုဒုက္ခရောက်နေတဲ့အချိန်မှာတော့ဟိုကျွန်တော်တို့ကတော်လန်ရေးသမားဖြစ်နေတာ။ဒါကြမ်းတဲ့ကူပုံမှန်ဖြစ်သွားတယ်ဒီနိုင်ငံကပြည်သူတရားလုံးလုံးရောက်သွားပြီဆိုရင်ကျွန်တော်တို့ကတောင်းမယ်လူတွေတယောက်တည်းပို့ပြီးတော့ရှိဖို့မပြောလဲပါဘူးကျွန်တော်တို့တောင်းမယ်လူတွေဘဝကိုလူလူလည်းလည်းဖြစ်သန်းမယ်ဆိုတဲ့စိတ်ကြောင့်ပါရှိတယ
်ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နှาศင်ပေးကြပါအောင်ရှင
်အန်ဒီရဲ့ကြားလှည့်ပြည့်ဆန္ဒပြသူတွေအကြောင်း Frontier မြန်မာဖွဲ့ပြပြခဲ့တာပါအခုတော့ Democracy လူခွင့်နဲ့ခက်ပြိုင်ကဘာပါဂျာမနီနိုင်ငံရေးနဲ့မြန်မာအရေးကိုပြောထားပါတယ်ဂျာမနီနိုင်ငံမှာဘူနိုင်ငံရေးအင်အားစုတွေညှဉ်းပန်းဆွေးနွေးဖွဲ့ဖို့ကြိုးစားနေပါတယ်ပြည်တွင်းနဲ့ဥရောပဆိုင်ရာမူဝါဒဘာတွေပြောင်းနိုင်ပါလဲမြန်မာအရေးအတွက်မဟာဗျူဟာရဘလို့ချင်းကတ်တယ်ပါလဲGerman Solidarity မြန်မာအဖွဲ့ကိုပူးတွဲထူထောင်သူအမှုဆောင်ဒါရိုက်တာမတ်ငိမ့်ချမ်းမေကိုဥတ္တမောင်တန်မေးထားပါတယ်ခင်ဗျာ
ဂျာမနီနိုင်ငံရွေးကောက်ပွဲကို February 23ရက်နေ့ကကျင်းပခဲ့ပြီးအစိုးရဖွဲ့နိုင်လောက်အောင်ဘယ်ပါတီကမှပြပြတာတာမနိုင်ခဲ့တဲ့အတွက်ညွန်ပေါင်းဆွေးနွေးဖွဲ့ဖို့စောင့်ကြောနေကြပါတယ်ခရီးယန်ဒီမိုကရက်တစ်ယူနီယံ CDU က28.6 ရာခိုင်နှုန်းလက်ရဆွဲဟောက်ပါတီ Alternative for Germany AFD က 20.8 ရာခိုင်နှုန်း Social Democrat Party SPD က 16.4 ရာခိုင်နှုန်းနဲ့ Green Party က 17.6 ရာခိုင်နှုန်းပဲရရှိခဲ့ကြပါတယ်။ပါတီပါလဲမှာပါတီရတဲ့မဲရာနှုန်းအတိုင်းပဲဦးရေကိုစားပြုရရှိတယ်လို့နားလည်ထားပါတယ်။ဒါကြောင့် CDU ပါတီကဝန်ကြီးချုပ်ဖြစ်လာမဲ့ Frederick March ကဥဆောင်ပြီး SPD ပါတီနဲ့ညီနိုင်နေတာ။ဂျမ်ဘီယာဥရောပမှာစီးပွားရေးအတောင့်တင်းဆုံးနိုင်ငံလည်းဖြစ်တာကြောင့်ဥရောပနိုင်ငံကြီးနဲ့ကမ္ဘာနိုင်ငံကြီးပေါ်မှာလည်းထောက်မှုရှိနေပါလေ။ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ University of Pierre မှာနိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံတကာဥပဒေပါတယ်ရဲ့မဟာဘွဲ့ကြီးကိုကြိုးစားနေပြီးGerman Solidarity မြန်မာအဖွဲ့ကိုပူးတွဲထူထောင်သူအမှုဆောင်ဒေါက်တာမတ်ရင်းရမေဖြစ်ပါတယ်။မင်္ဂလာပါမတ်ရင်းရမေခင်ဗျာ
။ဟုတ်မင်္ဂလာပါရှင်
။ဟုတ်ကဲ့။ဒီကျွန်တော်တို့နိုင်ငံရေးကိုပေါ့နော်မြင်းတကြောင်အဖြစ်နဲ့ကြည့်မယ်ဆိုရင်ဗဟိုအမတ်ရဲ့လက်ရာဘက်မှာခရီးယာဒီမိုကရက်တစ် Union CDU ပါတီရှိမယ်။ဟိုလက်ရာဆောမှာ AFD ပါတီရှိကြမယ်။နော်။လက်ဝဲဘက်မှာတော့ဗဟိုရဲ့လက်ဝဲဘက်မှာSocial Democrat Party, SPD Party, Nene Poweire Nyama Green Party, Obi Weire Lawezo Party le, Jono Shi Party. Aku Nyumbang Suwa Pwepo Juzwa Nira Garo, Jono Lu, Buhu Nanga Ye En Aazu Bilo Pyo Ama. Jono Ma Jengja Mi, Jami Ma Chin Nire Na Song Chin Nire Pyo Pya Biba Omea.
โอเคရှင်အခုလက်ရှိမှာတော့ဒီရာဂိုင်နှုံးအများဆုံးရရှိတဲ့ CDU CSU ပေါ့နော်ဒီ Korean Democratic Party နောက်ပြီးတော့ CSU ကတော့ Korean Social Party ပေါ့ဆိုတော့သူတို့နှစ်ခုကတော့ပေါင်းပြီးတော့ CDU CDU Party ရဲ့ကိုစားပြုအနေနဲ့သူတို့သူထွက်လာကြတယ်ဒီဒါကတော့အမြင်ကလေးကဒီပါတီနှစ်ခုကိုကျွန်တော်တို့ပါတီတစ်ခုရယ်ပဲမြင်ရတာပေါ့နော်ဂျာမနီမှာတော့ပြီးရင်တော့ Social Democrat Party ဆိုဒီပါတီနှစ်ခုကညီနိုင်ဆွေးနွေးပွဲတွေစတင်ကြတယ်ပေါ့နော်ဒီရက်သက်တပတ်အတွင်းမှာပဲဆိုတော့ဒီရွေးကောက်ပွဲခုနကရလက်တွေရဆိုလို့ရှိရင်ဂျာမန်လွှတ်တော်ရဲမှာကအားလုံးပေါင်းဒီအမတ်ဦးကြီးက630ပေါ့နော်630မှာဒီ Korean Democrat တွေ CDU CSU ပါတီနှစ်ခုက208နေရာSocial Democrat တွေကတော့နေရာ120ပေါ့ဆိုတော့သူတို့ပါတီနှစ်ခုပေါင်းရင်ဆိုရင်328နေရာရှိမယ်ဒီ630ထဲမှာအစိုးရဖြစ်နိုင်မှုပါတီလိုအပ်တာကကြတော့316နေရာဖြစ်တဲ့အတွက်ဆိုတော့သူတို့နှစ်ခုပေါင်းကအဲ့ဒီလိုအပ်ချက်ကိုကြော်ရဲဆုံယုံနောက်လေးကြော်နေတာပေါ့နော်ဒီညွန်ပေါင်းဆိုရဖွဲ့ဖို့အတွက်ဒီအထူးဆွေးနွေးညှိနှိုင်းပွဲတွေကနေပြီးတော့အဓိကထွက်လာတဲ့ဟိုအရင်ဆုံးထွက်လာတဲ့သတင်းအချက်လက်ကတော့ဒီဥရောပတိုက်ရဲ့လုံခြုံရေးနဲ့လွတ်လပ်ရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့အရာတွေကနေကာကွယ်ဖို့အတွက် whatever it takes ဆိုပြီးတော့ဒီဝန်ကြီးချုပ်လောင်းဟရာဖြစ်တဲ့ဒီ CDU ပါတီရဲ့ဥက္ကဋ္ဌ Friedrich Merz ကပြောသွားတယ်ပေါ့နော်နောက်မင်းညာကအထီးတရတလောက်ကတော့သူတို့ဒီပါတီနှစ်ခုနှစ်ရက်ကနေသဘောတူညီကြတာက European 500ပေါ့နော်အထူးရထားဘတ်ဂျက်ကိုသဘောတူခဲ့ကြတယ်ဆိုတော့ဒီထဲမှာကကာကွယ်ရေးလုံခြုံရေးအတွက်ပါတယ်ပြီးရင်အဲ့ဒီ500တဲ့က100ကိုဒီ Federal ပြည်နယ်တွေထဲမှာရှိတဲ့အဲကျောင်းတွေအခြေခံအဆောက်အုံတွေဖြစ်တယ်နော်လမ်းတွေရထားလမ်းတွေနေကလေးတိုင်းကျောင်းတွေစေယုံတွေဒါတွေကိုပြန်လည်ပြုပြင်မွမ်းမံဖို့အတွက်အဲရထားတာပေါ့နော်အဲ့ဒီမှာမှနောက်ပြီးဂျာမနီရဲ့ကျွေးမီထိန်းချုပ်ရေး program ဆိုတာလည်းရှိဒီ program တွေကနေပြီးတော့သူတို့ကာကွယ်ရေး budget ကိုခြံလှပ်ထားမှာပေါ့ပြောချင်တာကတော့ကာကွယ်ရေးအတွက်ဆိုရင်လုံးဝမချွေတာဘူးဆိုတော့သတင်းစကားပေါ့နော်ဒါကတော့ဒီနှစ်ပါတီပေါ့ CDU CSU နဲ့ SPD ပါတီတွေကနေပြီးတော့သဘောတူထားချက်ပဲရှိပါသေးတယ်တကယ်တမ်းလက်တွေ့ဆုံးဖြတ်ရမှာတော့လွတ်တော်တယ်ဒီနောက်ဆုံးဖွဲ့စည်းပုံအခြေခံဥပဒေတွေအချိန်ပါသွားပြီးတော့ပြုပြင်ရမှာရှိရပေါ့နော်ပြန်တဲ့ဒီအစိုးရအဖွဲ့တစ်ခုလုံးရရှိလာဖို့အတွက်ဆွေးနွေးညှိနှိုင်းမှုတွေကတော့ဆက်ပြီးတော့လုပ်နေကြသေးပါရှင
်ဆိုတော့ဥရောပမှာလည်းလုံခြုံရေးအပြောင်းအလဲတွေရှိနေပြီအထူးသဖြင့် Ukraine နဲ့ပတ်သက်ပြီးတော့ဘလို့ပြောင်းလဲတွေတွေ့ရနိုင်ပါတယ်ခင်ဗျဟု
တ်ကဲ
့ဟောဂျာမနီရဲ့တော့ဘယ်နဲ့ဘလို့ပတ်သက်နိုင်
ဂျာမနီရွေးကောက်ပွဲနဲ့ဘလို့ပတ်သက်လဲဆိုရင်တော့ဂျာမနီကယူကရိန်းကိုကူညီထောက်ပံ့ပေးမယ်လို့ပြောထားတာရှိရပေါ့နော်သို့တော့ကျမတို့ကဒီအချိန်မှာနိုင်ငံရဲ့အကျိုးစီးပွားပေါ့ဥမာဂျာမနီရဲ့အကျိုးစီးပွားနဲ့ယူကရိန်းကိုဘာကြောင့်မလို့ကူညီဆက်လက်ကူညီထောက်ပံ့ပေးရမှာလဲဆိုတော့ဒီညှပြေရှာမှုတွေကအင်မတန်များလာတယ်ပေါ့သို့တော့အခုလက်ရှိအနိုင်ရလာတဲ့အခုညွန်ပေါင်းဆိုရဖွဲ့ဖို့အတွက်ပြုလုပ်နေတဲ့ပါတီနှစ်ရက်ကတော့ယူကရိန်းနိုင်ငံကိုကူညီထောက်ပံ့ပေးဖို့အတွက်လည်းသူတို့မှာအဂျန်ဒါရှိရလို့ပြောထားရတယ်ရှိရ
။ဟုတ်ကဲ့။ဟိုဒီရွေးကောက်ပွဲတွေမှာဂျာမနီမှမဟုတ်ပါတော့ဥရောပယူအမေရိကန်ရွေးကောက်ပွဲတွေမှာအဓိကအကြောင်းအရာတစ်ခုကလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒပါပဲ။ဒီမူဝါဒကရောလာမယ့်ညွန်ပေါင်းဆိုရမှာဘလို့များဖြစ်လာနိုင်ပါသလဲ။
ဟုတ်ကဲ့အခုလက်ရှိမှာခုနကပြောသလိုပေါ့နော်ဒီအသေးစိတ်တွေကတော့ညှိနှိုင်းဆွေးနွေးနေကြစေပေါ့သို့တော်ဒီ Christian Democrat Party ရဲ့ဒီရွေးကောက်ပွဲ မူဝါဒပေါ့နော်ရွေးကောက်ပွဲမဲဆွဲကာလအတွင်းမှာသူတို့ချမှတ်ထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့မူဝါဒတွေရှိတယ်ပေါ့ပို့ပြီးတော့တင်းကျပ်လာမဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတရက်ကိုမျှော်မှန်းလို့ရတယ်ပေါ့နော်ကျမတို့တို့တော့ပါတီကဒီဝင်ကြီးဌာနတွေကိုရမလဲဆိုတဲ့ပုံမှာလည်းမဟုတ်ပြီအဲ့ထဲမှာအရေးကြီးဆုံးချက်ပေါ့ဒီခရစ်ယာန်အချက်တွေတချို့ကတော့EU နိုင်ငံတနိုင်ငံအတွင်းမှာနေထိုင်ပြီးတော့ဒီဂျာမနီနိုင်ငံကိုလာပြီးနိုင်ငံရေးခိုးလုံဝင်ရှာမယ်ဆိုလို့ရှိရင်ဒီလူတွေကိုလက်မခံဘူးလို့သူတို့အတိအလင်းပြောထားတာရှိရပေါ့နော်နောက်တစ်ခုကတော့ subsidiary production ပေါ့ဒါကကျမတို့မြန်မာနိုင်ငံသားတွေနဲ့အင်မတန်မှသက်နွယ်မှုရှိတဲ့ကိစ္စပါ subsidiary production ဆိုတာကဒီနိုင်ငံရေးခိုးလုံဝင်မရခင်နိုင်ငံရေးခိုးလုံသူအနေနဲ့အတိမတ်ပြုမခံရခင်မှာချထားထားတဲ့ status တစ်ခုပေါ့နော်အဲ့ဒီ status ကိုဥရောပ level မှာဖြတ်သိမ်းမှုအထိဒီ Christian Democrat Party ကသူတို့ရဲ့ရွေးကောက်ပွဲ agenda ထဲမှာထည့်ရေးထားတယ်ပေါ့နော်အဲ့ဒီအပြင်မှာမှဒီအဲ့ဒီ subsidiary protection အဆင့်နဲ့ဒီနေထိုင်နေတဲ့ဟိုလူတွေပေါ့နော်ခိုးလုံဝင်ရှာနေတဲ့သူတွေအတွက်မိသားစုဝင်တွေပေါ့နော်ကြံရစ်တဲ့မိသားစုဝင်တွေကိုခေါ်ဖို့ကိစ္စတွေကိုလည်းရပ်တန့်ပြင်မယ်လို့ Christian Democratic Party ကအထိအလင်းပြောထားပြီးသားဒါပေမဲ့အဲ့ဒီမှာ social democrat တွေကတော့ဒီ program ကိုဆက်ပြီးတော့ထိန်းထားတင်သေးတယ်လို့သူတို့အတိအလင်းပြောထားပါတယ်။Christian Democratic Party နဲ့မတူတဲ့အချက်ပေါ့နော် social democrat တွေရဲ့ရည်ရည်ချက်တစ်ခုကတော့ဒီနိုင်ငံရေးခိုးလုံဝင် process တွေကိုပို့ပြီးတော့မြန်အောင်ပေါ့နော်တရားရုံးတွေအာဏာပိုင်တွေဒီမှာပို့ပြီးမြန်အောင်တွန်းအားပေးမယ်လို့လည်းဒီ social democrat တွေကပြောထားရယ်ပေါ့နော်။ဆိုတော့ခုနပြောသလိုပဲဘယ်ဝင်ကြီးဌာနကိုဘယ်ပါတီရရမလဲဆိုတဲ့ပုံမှာမူတည်ပြီးကျွန်တော်တို့လူဝင်မှုကြီးပြတ်ရေးမူဝါဒကိုတက်ပြီးတော့စောင့်ကြည့်သွားရမှာ
ဆိုတော့ဂျာမနီလူတို့ရဲ့သဘောထားကဘလို့အရွေတွေရှိနေပါ့မလဲဗျာ
ဒီ2021ခုနှစ်နဲ့ရှင်လို့ရှင်ရင်17ရာခိုင်နှုန်းမဲသနာရှင်17ရာခိုင်နှုန်းကပို့ပြီးတော့ EFD ကိုရွေးလာတဲ့ Alternative for Germany Party ပေါ့နော်လက်ရာဆောင်ရောက်ပါတီရွေးလာတာကိုတွေ့ရတယ်ပေါ့အဲ့ဒီမှာစိတ်ဝင်စားစရာအကောင်းဆုံးကတော့အမြင့်ဆုံးဘဲမဲဆန္ဒရှင်ဘဲအသက်ဘလောက်ကနေဘလောက်အပိုင်းခြားမဲဆန္ဒရှင်များ AFD ကိုအများဆုံးပို့ပြီးရေးခဲ့ကြလဲဆိုတဲ့အခါမှာအသက်18နှစ်ကနေ24နှစ်အတွင်းလူငယ်တွေကိုတော့တွေ့ရတယ်ဆိုတော့ကျမတို့ဒီအရှိတ်ချာမီဘက်ချမ်းမှာဒီလက်ရာဆွန်းအမြဲတမ်းလက်ရာဆွန်းကိုရိမ့်လာတယ်ဆိုတဲ့ trend ကဂျာမီမှာအနည်းရှိတဲ့ trend တစ်ခုအနေနဲ့တောင့်ကြည့်နေကြတာနှစ်နဲ့ချီပြီးတော့ကြာခဲ့ပြီပေါ့နော
်ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးပါအခုကတော့အခုဂျာမီမှာဖြစ်လေတဲ့နိုင်ငံရေးအကြောင်းတွေကဂျာမနီနဲ့ဥရောပမြမဒီမိုကရေစီလှုပ်ရှားမှုအပေါ်မှာရောဘလို့များတည်ရောက်မှုရှိနေမှာ
။ဒီယာယီသမရာကြီးသူကလည်းရှီလာကနေပြီးတော့ဒီနိုင်ငံတကာမှာဖြစ်နေတဲ့နိုင်ငံရေးအခင်းကျင်းတွေနဲ့ကိုက်ညီအောင်လို့မဟာဗျူဟာတွေချပြီးတော့လှုပ်ဆောင်တဲ့နယ်လို့ရေးတော့ပြောတယ်ပေါ့နော်။ဆိုတော့ကျွန်မအဲ့ဒီဟာကိုပဲထပ်ပြီးတော့highlight လုပ်ပြရစီ။ဘာကြောင့်လဲဆိုတော့အခုကျမတို့ဂျာမနီမှာပဲဖြစ်ဖြစ်ဥရောပမှာပဲဖြစ်ဖြစ်ပေါ့နော်ဘဲထရန်ကိုသွားနေရဲဆိုတော့ကျမတို့မြင်ရတယ်ဒါသည်ပထမဦးဆုံးကတော့ကာကွယ်ရေးနဲ့လုံခြုံရေးဖြစ်တယ်ဆိုတော့အဲ့ဒီအချိန်မှာနိုင်ငံတော်အကျိုးစီးပွားကိုရှေ့တန်းတင်ကြမှာဖြစ်တဲ့အတွက်တို့မြန်မာဒီမိုကရေစီအရေးဟာဒီနိုင်ငံတိုင်းနိုင်ငံတိုင်းရဲ့ရှေ့တန်းတင်နေတဲ့အကျိုးစီးပွားထဲမှာဘယ်လိုမျိုးနေရာကိုရအောင်ယူမလဲဆိုတာကျမတို့မဟာဗျူဟာကြကြစဉ်းစားရမှာပေါ့ဒီအချိန်မှာပဲဒီစစ်ကောင်းဆောင်မင်းအောင်နိုင်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မနေ့ကတွေ့ခဲ့ပေါ့နော်ဆိုတော့ဒီအချက်ကိုကျမတို့မဟာဗျူဟာကြကြအသုံးချနိုင်မယ်ဆိုလို့ရှိရင်တော့ရုရှားကိုရုရှားရန်ကနေပြီးတော့ကာကွယ်ဖို့ကြိုးပမ်းနေဥရောပနိုင်ငံတွေကြားထဲမှာပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်ပဲဖြစ်ဖြစ်ဂျာမနီနိုင်ငံအတွက်ပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဟိုမြန်မာနိုင်ငံအရေးအားစိတ်ဝင်စားစရာကောင်းလာမယ်အချက်တစ်ခုအနေနဲ့မဟာဗျူဟာကြကြပြန်ပြီးတော့ချင်းကပ်လို့ရနိုင်မယ်အခွင့်အရေးတည်ရလို့မြင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မင်းညမေ
ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တဲ့ဒီပါတော့ German Solidarity မြန်မာအဖွဲ့ကိုပူးတွဲထူထောင်မှုမှုဆောင်ဒါရိုက်တာမင်းညမေဖြစ်ပါတယ်ကျွန်တော်တမောက်သားပ
ါဂျာမနီနိုင်ငံရေးနဲ့မြန်မာအရေးကိုဦးတမောက်သားမင်းညင်းချမ်းမင်းနဲ့မင်းမြန်ပြောပြခဲ့တာပါမကြခင်နောက်စနေနေ့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားဥရိယာတိနဲ့သတင်းတွေတဲကတူတအစီအစဉ်တွေလာဖို့ရှိသေးတယ်လို့ဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံရဲ့မ မတ်လ၈ရက်စနေညပိုင်းအစီအစဉ်လေးကိုည၈နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခံမှာလဲနောက်စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာတွေနဲ့သတင်းတွေကတုတ္တအစီအစဉ်တွေမလာခင်အခုအာရှနိုင်ငံရေးပထမပါအမေရိကန်နဲ့တရုတ်နောက်အိန္ဒိယနဲ့ဥရောပသမဂ္ဂတို့ကုန်သွယ်ရေးတွေပြီးရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းတရားစွဲခံအမှာတွေကိုပြောထားပါတယ်အမေရိကန်နဲ့တရုတ်ကြားဘလို့စစ်ပွဲမျိုးမှမဖြစ်သင့်ဘူးလို့တရုတ်ကပြန်ပြောလိုက်ပါတယ်အိန္ဒိယနဲ့ဥရောပသမဂ္ဂ EU အကြားမှာတော့လွတ်လပ်စွာကုန်သွယ်ရေးဒီနှစ်ထဲစာချုပ်ချုပ်နိုင်မှုကြိုးပမ်းနေပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာကတော့လူသားတွေကိုဆန့်ကျင်တဲ့ရာဇဝတ်မှုနဲ့တရားစွဲမယ်လို့ကြေညာဆွေးနွေးကပြောပါတယ်။ကိုစောမှုကျော်ပြပြပေးပါဦးခင်ဗျာ။
တရုတ်နဲ့အမေရိကန်အကြားကုန်သွယ်ကွန်တွေတွန်းမြင့်ခဲ့ပြီးနောက်အပြန်အလှန်စကားစစ်ထိုးပွဲတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ၄ရက်နေ့အင်္ဂါနေ့မှာတရုတ်ရဲ့တင်ပို့ကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကအခွန်20ရာခိုင်နှုန်းစတင်တိုးမြင့်ခဲ့ပါတယ်။အခုလိုအခွန်တိုးမြင့်ောက်ခဲ့တဲ့အပေါ်အဲ့ဒီနေ့ပါပဲတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်းချန်ကအခွန်စစ်ပွဲကုန်သွယ်ရေးစစ်ပွဲဒါမှမဟုတ်ဘလို့စစ်ပွဲမျိုးကိုမဆိုတရုတ်အနေနဲ့တွန့်ဆုတ်နေမှာမဟုတ်ပဲတုံ့ပြန်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝါရှင်တန် DC တရုတ်တန်ရုံးကထုတ်ပြန်ရမှာတော့ဘလို့စစ်ပွဲမျိုးမဆိုအဆုံးအထိတိုက်သွားမယ်လို့ဖော်ပြခဲ့ပါတယ်။နောက်တနေ့ဗုဒ္ဓဟူးနေ့မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးဖီထက်ဆက်ကတုံ့ပြန်ပြောဆိုရမှာအမေရိကန်အနေနဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းထားခြင်းပါပဲစစ်ပွဲအတွက်လည်းပြင်ဆင်ထားပါတယ်။တရုတ်ပဲဖြစ်ဖြစ်ဘယ်နိုင်ငံနဲ့မဆိုစစ်ဖြစ်မယ်ဆိုရင်အမေရိကန်အနေနဲ့အင်အားရှိဖို့လိုပါတယ်။တရုတ်နဲ့လည်းစစ်မဖြစ်လိုပါဘူး။သမ္မတထရန့်အနေနဲ့လည်းစစ်မဖြစ်လိုပါဘူးသမ္မတရှီကျင်းပင်နဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးတွေရှိပါတယ်ဒါပေမဲ့ကာကွယ်ရေးဝန်ကြီးတူအနေနဲ့အမြဲတမ်းအစဉ်သစ်ဖြစ်အောင်ပြင်ဆင်ထားပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဖီထက်ဆက်က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်မတ်လ6ရက်နေ့ကြာတာပရင်းနေ့မှာတော့ဘလို့စစ်ပွဲမျိုးကိုမှမတိုက်သင့်ပါဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကသတင်းစာရှင်းလင်းပွဲမှာပြန်လည်ပြောဆိုခဲ့ပါတယ
်美方官员的有关言论蓄意煽动意识形态对抗
အမေရိကန်တာဝန်ရှိသူတွေရဲ့မှတ်ချက်တွေဟာအတွေးခေါ်ရထိတ်တိုက်တိုးမှုနဲ့တရုတ်ကချင်းချောင်းနေရဆိုတဲ့အမြင်ကိုအခြေခံပြီးတော့ဖြစ်ပေါ်လာတာပါအမေရိကန်နေနဲ့တရုတ်ကိုစစ်အေးတိုက်ပွဲကာလတုန်းကလိုအမြင်မျိုးနဲ့မမြင်သင့်ပါဘူးတရုတ်ရဲ့ရည်တည်ချက်ကရှင်းပါတယ်အခွန်စစ်ပွဲဖြစ်စေကုန်သွယ်ရေးစစ်ပွဲဖြစ်စေစစ်အေးဖြစ်စေစစ်ပူဖြစ်စေဘလို့စစ်ပွဲမျိုးကမှမတိုက်သင့်ပါဘူးဘယ်သူမှလည်းအနိုင်ရမှာမဟုတ်ပါဘူး
တရုတ်နဲ့အမေရိကန်ကုန်သွယ်ရေးမှာဆယ်စုနှစ်နဲ့ချီပြီးနှစ်စဉ်ဘီလီယံပေါင်းများစွာအမေရိကန်ဘက်ကလုံငွေပြနေတဲ့အတွက်ကုန်သွယ်ရေးမှာမျှတမှုမရှိဘူးလို့သမ္မတထရန့်ကပြောဆိုပြီးတရုတ်ကိုအခွန်အနေတွန်းမြင့်ခဲ့တာပါဒါအပြင်ဖန်တန်နယ်မူရစီဝါတွေဟာတရုတ်ပြည်ကလာတာလို့သမ္မတထရန့်ကဆွဆဲထားပါတယ်တရုတ်ဘက်ကလည်းလက်တုံပြတဲ့အနေနဲ့အမေရိကန်ကနေတင်ပို့တဲ့ကုန်ပစ္စည်းတွေကိုအခွန်15ရာခိုင်နှုန်းတိုးခဲ့ပါတယ်အခုချိန်အထိတော့နှစ်ဖက်တင်းမမှုတွေရှိနေဆဲဖြစ်ပြီးတစ်ချိန်ချိန်မှာတော့ဆွေးနွေးညှိနှိုင်းမှုတွေလှုပ်လာနိုင်တယ်လို့အကဲခတ်တွေကတွက်ချက်ထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယနဲ့ဥရောပသမဂ္ဂတို့ကတော့နှစ်ဖက်လွတ်လပ်စွာကုန်သွယ်ရေး free trade သဘောတူညီချက်ကိုဒီနှစ်ထဲမှာလက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေပါတယ်။ February 28ရက်နေ့ကဥရောပသမဂ္ဂအကြီးအကဲအစလာဗန်ဒါလီယွန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နယူးဒေလီမြို့တော်မှာတွေ့ဆုံခဲ့ပြီးလွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်အတွက်နောက်ဆုံးအဆင့်ညှိနှိုင်းမှုတွေအပြည့်အစုံလှုပ်ဆောင်မှုသဘောတူခဲ့ပါတယ
် But I believe this modern version of great power competition is also an opportunity for Europe and
ခေတ်အင်အားကြီးတွေရဲ့ပြိုင်ဆိုင်မှုဟာအိန္ဒိယနဲ့ဥရောပကိုဆက်လက်ပြီးလက်တွဲလှုပ်ဆောင်မှုအခွင့်အလမ်းကိုဖန်တီးပေးတယ်လို့ကျွန်မတို့ယုံကြည်ပါတယ်
ပထဝီနိုင်ငံရေးအရာတင်းမာမှုတွေဖြစ်နေချိန်မှာပဲဥရောပသမဂ္ဂအကြီးအကဲဗွန်ဒါလီယွန်နဲ့ဥရောပခေါင်းဆောင်တွေဟာအိန္ဒိယကိုတွားရောက်ပြီးမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအရာပူးပေါင်းလှုပ်ဆောင်နိုင်မဲ့နယ်ပယ်တွေကိုဆွေးနွေးညှိနှိုင်းခဲ့ပါတယ်။ဥရောပကကုမ္ပဏီတွေဟာအိန္ဒိယမှာအလုပ်အကိုင်၈တန်းလောက်ကိုဖန်တီးပေးထားပါတယ်။ဒါပေမဲ့ကုန်သွယ်ရေးအတားအဆီးတွေကိုဖြည့်ရှင်းပြီးဈေးကွက်ဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုရင်တိတက်ပိုပြီးအခွင့်အလမ်းတွေများပြားလာမှာပါ။ဒီလိုနည်းလမ်းအနေနဲ့အဓိကကျတဲ့ကဏ္ဍတွေမှာပူးပေါင်းလှုပ်ဆောင်နိုင်ပါတယ်လို့လည်းဥရောပသမဂ္ဂအကြီးအကဲကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာအိန္ဒိချင်းဘင်္ဂလားဒေ့ချ်နိုင်ငံမှာတော့အိန္ဒိယကိုထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ချ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာကိုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity နဲ့တရားစွဲမယ်လို့ဂျာဗျအစိုးရအကြီးအကဲမိုဟာမက်ယူနုတ်ကမတ်လ5ရက်နေ့တုန်းက Sky News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ
်။ She will stand trial. There's no doubt about that because all the evidences are here.
ဝန်ကြီးချုပ်ဟောင်းဟာစီနာအနေနဲ့တရားရင်ဆိုင်ရပါမယ်။
ဒါဟာဘလို့မှတန်တရားဖြစ်စရာမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီမှာခိုင်လုံတဲ့တပ်တွေထောက်ထားတွေအားလုံးရှိပါတယ
်။ဝန်ကြီးချုပ်ကဟာစီနာတဦးတည်းကိုတင်တရားစွဲမှာမဟုတ်ဘဲသူ့ရဲ့မိသားစုဝင်တွေသူနဲ့ဆက်နွယ်ပတ်သက်နေသူတွေအားလုံးကိုတရားစွဲမှာဖြစ်တယ်လို့ဂျာပြအစိုးရအကြီးအကဲကပြောဆိုပါတယ်။2009ခုနှစ်ကတည်းကအာဏာကိုရယူထားခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှေခ်ဟာစီနာဟာအဂတိလိုက်စားမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဂျာပြအစိုးရကဆွဆဲထားပါတယ်။သူ့ကိုပြန်ပို့ပေးဖို့အိန္ဒိယကိုတောင်းဆိုထားပြီးသူတရားခွင်မှာလူကိုယ်တိုင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေတရားစွဲဆိုသွားမယ်လို့လည်းမိုဟာမက်ယူနုတ်ကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရှေခ်ဟာစီနာလက်ထက်လူအခွင့်အရေးချိုးဖောက်မှုအတိုက်အခံတွေပေါ်ဖိနှိပ်မှုအဂတိလိုက်စားမှုတွေကြောင့်အထွေထွေမကျေမနပ်ဖြစ်ကလူမှုအုံချောင်းမှုဖြစ်ခဲ့ပြီး2024ခုနှစ်ဩဂုတ်လမှာဝန်ကြီးချုပ်ရှေခ်ဟာစီနာဟာအိန္ဒိယနိုင်ငံကိုထွက်ပြေးသွားခဲ့တာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။အမေရိကန်နဲ့တရုတ်နောက်အိန္ဒိယနဲ့ဥရောပသမဂ္ဂတို့ကုန်သွယ်ရေးတွေပြီးရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းကိုတရားစွဲမှာကိုကုဆုမုတ်ကျော်ပြောပြခဲ့တာပါ။အခုတော့လေယာစီးပွားအစီအစဉ်ပါစံကြောစံကြံစေကြတာအပါဝင်ကိုပြောထားပါတယ်။မြမမအခုလာပိုင်းတည်းပေါ်ဆန်းကလည်းလို့စံမျိုးစားလိုက်ဈေးကြလာပြီးခန်းကျင်သည်နဲ့စက်သွန်တွေဝယ်ရကြလို့တောင်းသူခက်ခဲလာပါတယ်။ဒါအပြင်တပတ်အတွင်းစီးနှံစင်းတို့အတက်ကြဘယ်လိုရှိပါလဲ Pharma Times Media အဖွဲ့ပြောပြပေးပါဦးခင်ဗျာ
။မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုရေးချစ်သူများရှင်ချင်းမြင့်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြင့်မီဟန်နဲ့အတူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စံကြောရောစံကြံအမျိုးအစားတွေပါတအိတ်ကို9000ကနေ10000ကျပ်လောက်ထိဈေးကျဆင်းသွားတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ပြည်ပကိုအဓိကတင်ပို့နေတဲ့စံကြံစကွဲအပါအဝင်ပြည်တွင်းစားသုံးမှုများတဲ့စံကြောအုပ်စုဝင်အမျိုးအစားတွေပါတအိတ်ကို9000ကနေ10000ကျပ်ဝန်းကျင်ထိဈေးကျဆင်းသွားတယ်လို့စံယူရင်းစဲတမတ်မှုမှာလည်းတအိတ်ကို1000ကနေ2000ကျပ်လောက်ထိကျဆင်းသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့လကမှော်ပြီးစံအဟောင်း24ပြည်တအိတ်ကို15000ကနေ8000ကျပ်ဝန်းကျင်ထိကျဆင်းသွားပြီးမှော်ပြီးစံအစ်စ်ကတော့တအိတ်ကို65500ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ပြည်ပတင်ပို့မှုများတဲ့အမထနဲ့ငစိမ့်စံအုပ်စုဝင်စံကြံအမျိုးအစားတွေကတော့24ပြည်တိုက်ကို2000ကနေ9000ကျပ်လောက်ထိကျဆင်းသွားတယ်လို့စံကုန်တဲ့ကိုဇော်ဝင်းကပြောပါရယ်။ပြည်ပကိုတင်ပို့သလိုပြည်တွင်းမှာလည်းစားသုံးမှုရှိတဲ့ရွှေသွဲအညာသားပကန်းမှော်ပြီးလုံးသွဲမွေးရက်90မနောဒုက္ခဆင်းဒုက္ခစတဲ့စံအမျိုးအစားတွေကတော့ပြီးခဲ့တဲ့လကတိုက်ကို9500ကျပ်လောက်သာပေါက်ဈေးရှိရာကနေလက်ရှိမှာတော့တအိတ်ကို9400ကျပ်ထိကျဆင်းသွားပါတယ်။ပေါ်ဆန်းအုပ်စုဝင်စံအမျိုးအစားတွေဖြစ်တဲ့ ARD ပေါ်ဆန်း၊ရွှေဘိုပေါ်ဆန်း၊ဘေးကြား၊ကြားပြန်စတဲ့စံအမျိုးအစားတွေကတော့ဈေးကျဆင်းမှုမရှိဘဲအယောင်းဝယ်တည်ငြိမ်နေတယ်လို့စံကုန်တွေတွေကပြောပါတယ
်။ခရမ်းချီတီဝယ်လို့မရှိလို့တောင်သူတွေအရှုံးပေါ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာခင်းချင်းဒီလက်လိုက်ထွက်ရှိနေခြင်းဖြစ်ပေမဲ့ဝယ်လိုအားမရှိတာကြောင့်ဈေးနှုန်းအဆမတန်ကျဆင်းမှုတွေဖြစ်ပေါ်နေတယ်လို့ရှမ်းပြည်နယ်အောင်ပန်းမြို့ကတည်တည်ပွဲရုပ်ပိုင်ရှင်တဦးကပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကခင်းချင်းဒီတပိတ်တာကို3000ကနေ4000ကျပ်လောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကို800ကျပ်လောက်တာပေါက်ဈေးရှိနေရပဲဖြစ်ပါရယ်ခင်းချင်းဒီကမြေပြည့်ဘက်မှာလည်းထွက်ရှိနေကြဖြစ်တဲ့အတွက်ရှမ်းပြည်နယ်အတွင်းကအင်းလင်းပင်လောက်စတဲ့ဒေတာတွေမှာတော့တပိတ်တာကို900ကနေ900ကျပ်လောက်တာဈေးရရှိနေရကြောင်းစိုက်ကြည့်ဆုံရှုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကဆိုပါတယ်ဈေးကအဆမတန်ကျဆင်းနေပေမဲ့ခင်းချင်းဒီကကုန်စိတ်တီးနယ်ဖြစ်တဲ့အတွက်ပုတ်တိုးပျက်စီးမှုတွေမဖြစ်ခင်ရရစီနဲ့အမြန်ထုတ်ရောက်ကြရတာဖြစ်တယ်လို့တောင်သူတွေကပြောကြပါတယ်
ကျက်သွန်ဈေးကျဆင်းနေပြီးပြည်ပကလည်းမြေသားကျက်သွန်ဈေးတစ်မျိုးတည်းကိုသာတင်ပို့နေရပါတယ်။ပြည်တွင်းဈေးကမှကျက်သွန်ဈေးအနည်းငယ်ကျဆင်းနေပြီးပြည်ပကလည်းအရေးသွေးကောင်းပြီးတာရှည်အထားခံတဲ့မြေသားကျက်သွန်ဈေးတစ်မျိုးတည်းကိုသာတင်ပို့နေရလို့တက်ချေကိုင်းမှုနည်းပါးနေတယ်လို့တောင်သူတွေနဲ့ကုန်သည်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကျက်သွန်စိုက်ပျိုးချိန်ကစိုက်ဈေးအနေနဲ့တရေကကို 28သိန်းလောက်သာကုန်ကြခဲ့ပေမဲ့အခုနှစ်မှာတော့23သိန်းတွင်းအားစုလောက်သား900ကနှုံးထားတွေအစမတန်မြင့်တက်မှုကြောင့်ကျပ်သွန်တရေကကို7သိန်း40လောက်ထိကုန်ကြခဲ့တဲ့အတွက်စိုက်စရိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်
မြေသားဟိုခုချိန်မှာပစ္စည်းလဲကောင်းတော့ကြိုက်ကြတော့မြေသားအများများထွက်ပြီးအပြစ်နေရလဲမူရွာလဲထွက်တယ်ပေါ့ဗျာညဉ့်ညံလဲနေနေခပ်ပါးပါထွက်တယ်ပေါ့ဟုတ်တယ်ခုချိန်မှာတော့မြေသားအဓိကပေါ့တဲ့အကြီးသေးကြောင်ပေါ့ခုချိန်မှာသူကဒီမြေသားကျက်တော်ကဒီဗမာပြည်ထဲမှာအကြီးသေးအကောင်းဆုံးပဲဒီခုရဒီမှာတော့ကျက်တော်ကမြေသားပစ္စည်းအကောင်းဆုံးအများဆုံးထွက်နေတယ်
လက်ရှိတွင်ပုတ်နေတဲ့ကြက်တုံတွေကမိုးကြက်တုံတွေဖြစ်ပြီးမကြခင်ဆောင်းရသည့်အတွင်းစိုက်ပြိုးထားတဲ့ကြက်တုံအစ်စ်တွေဈေးကွက်ထဲဝင်ရောက်လာတော့မှဖြစ်လို့ဈေးကအခုထက်ကျဆင်းနိုင်ခြေရှိတယ်လို့ကုန်တယ်တွေကခန့်မှန်းထားပါတယ်စိုက်ပြိုးစရိတ်ပုံမကုန်ကြထားတဲ့အခုလိုကာလမှာကြက်တုံခင်းတွေထဲပိုးမွားယောဂါတွေကြာရောက်ပြီးအခင်းလိုက်ပျက်စီးဆုံးရှုံးမှုတွေလည်းရှိနေပါတယ်မကွေးတိုင်းတွင်ကစလင်းစိုက်ဖြူပေါက်မြိုင်စတဲ့မြို့နယ်တွေမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေပါရှိနေတာကြောင့်ဒေသခံပြည်သူအများအပြားထွက်ပြေးနေရတဲ့အတွက်ကြက်သွန်ဒီစိုက်ခင်းတွေကိုဘယ်မှစိုက်နိုင်တဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့တောင်သူတွေကပြောပါရယ
်ခုဒီဒီကတော့မှာကြာနေနေနေကြာနေတာပဲမှာရန်ကုန်လည်းကြာနေတော့လေခုဒီနေ့ကုန်စည်တန်းပြက်ပြက်ကမှာဆောင်းစနေရတာအမြင့်ဆုံးထိတ်တာပေါ့အမြင့်အနှိမ့်ဆုံးကတော့မှာဟွာဘော73လောက်ပဲရှိတော့တာဒီကစမှာဒီဘဝယ်လက်ကမြင့်တိုင်းကိုအင်းနာအားနဲ့နောက်ကပါမလာဘူးမှာเนี่ยอีกอันนึงเนี่ยคือว่าตัวตะเนียแล้วบินน่ะเนี่ยโดนอ่ะเนี่ยอ่ะโอ้อะไรขึ้นเนี่ยไอ้นี่ดูดีดีว่าเวลาที่บอกอ่ะป่ะเนาะดูบอกอ่ะแล้วอินเดียซีกว่าตาเลยจ่าเนี่ยสุดแล้วดีกว่าเราก็ทําไม่ถึงเจอเลยเวลาว่าแน่นี่อ่ะป่ะทั้งนั้นเลยตะมัวมาหว่าบ่ตัวเราเนาะไอ้เนี่ยเล่นอย่างอ่ะดูเลยซุ้งอ่ะดีอ่ะห้องนู้นอ่ะนูยงอ่ะซุ้งเสร็จอ่ะดิก็เราก็เลยวางแล้วตะมัวอยู่อ่ะเลยฟังอยู่จ่าได้อยู่ดิสุอ่ะบ่การันต์สินิดใดโนเนเนดูงาเนเนบาบาสิวะจาอีซะจาอีอะมะนิกะส่งนี่นาพี่ดอดอลูเลยไม่ลุกจาเวกูค้านจีนี่จาดอล่ะ
ปีเกเรเจนเนอรี่ลากะปะคอกกูเมียนญันเนไซผู่เดต้าถั่วจัตตุนนี่ละจี้ตะไบตาโก2600กะนี่3000จัตเนแชร์ตะไบตาโก3000จัตหลอกปอกซี้ชิเกบีอะคุมัลละมาโรจัตตุนนี่ละจี้กะตะไบตาโก900กะนี่1300จัตแชร์กะตะไบตาโก1900จัตหลอกที่จาซิ้นตัวดาဖြစ်ပါတယ်မြေသားကျက်သွန်ကတော့ပြီးခဲ့တဲ့ဇန်နဝါရီလကလက်ကြီးတစ်ပိတ်သားကို3400နဲ့ရှယ်တစ်ပိတ်သားကို3900ကျက်အထိပေါက်ဈေးရှိခဲ့ပေမဲ့အခုမက်လာမှာတော့လက်ကြီးကတစ်ပိတ်သားကို3400ကျက်ရှယ်ကတစ်ပိတ်သားကို3600ကျက်လောက်ပေါက်ဈေးရှိနေတာကိုတွေ့ရပါတယ်ပြပဈေးကွက်မှာတော့စိတ်ကန်းအရောက်အပ်ဖို့ပြီးဈေးအနေနဲ့ကျက်သွန်ဒီတန်တန်းကိုအမေရိကန်ဒေါ်လာ325ကနေ485ဒေါ်လာအထိပေါက်ဈေးရရှိနေတယ်လို့မြန်မာနိုင်ငံကျက်သွန်ဒီကျက်သွန်ရှင်နဲ့စပိုးဆောင်တင်းနံများစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအတင်းကထုတ်ပြန်ထားပါတယ
်အခုဆက်ပြီးဖေဖော်ဝါရီလ26ရက်နေ့ကနေမတ်လ4ရက်နေ့အထိဈေးကွက်အတွင်းတည်ကြနိုင်မည်ဖြစ်သွားတယ်လေယာထွက်ကုန်တင်းနံစီနှုတ်တွေကိုပြောပြပေးချင်ပါသေးပြီးခဲ့တဲ့ပတ်ကတန်ကို7.30အောက်ဈေးတန်းမှာပဲရှိခဲ့တဲ့မတ်ပဲကအခုတပတ်မှာတော့တန်ကို7.30အထက်ထိပြန်မြင့်တက်လာပါသေးရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကမက်ပယ် FAQ တည်တံကို29,300ကျပ်လောက်တာပေါက်ဈေးရှိခဲ့ပြီးမဲ့မတ်လ4ရက်နေ့မှာတော့တည်တံကို7,300နဲ့1,000ကျပ်လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ
်ပဲစင်းကုန်ကလည်းအခုတစ်ပတ်မှာဈေးမြင့်နေပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကပဲစင်းကုန်တည်တံကို7,300လောက်သာပေါက်ဈေးရှိခဲ့ပြီးမက်လ4ရက်နေ့မှာတော့တဒံကို7,350ကျပ်လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။အိန္ဒိယနိုင်ငံရဲ့မပဲနဲ့ပဲစင်းကုန်ကိုအခွန်လွတ်တင်သွင်းခဲ့တတန်းတိုးခဲ့ရင်မြန်မာမပဲဈေးကွက်ကအလားအလာပိုကောင်းလာနိုင်ပေမဲ့လက်ရှိမှာအိန္ဒိယကုန်တယ်တွေကဒီပွာရကိုစောင့်ကြည့်နေကြတဲ့အတွက်အယောင်းဝယ်အေးနေတာဖြစ်တယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်။
ကျက်သူဖြူအတက်တွေဈေးကွက်ထဲကိုအဝင်များနေတဲ့အတွက်ဈေးကထုတ်ဝက်လောက်ထိကျဆင်းနေပါသေး။ရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းမှာတော့ဖေဖော်ဝါရီလ28ရက်နေ့ကကျက်သူဖြူထူတပိတာကို11,000ကနေ13,000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပေမဲ့မတ်လ4ရက်နေ့မှာတော့ တပိတ်တာကို 9500 ကနေ 8500 ကျပ်လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့ပတ်ကဈေးကွက်ပေါက်ဈေးနဲ့ရှင်ရင်တော့ချစ်တူဖြူတပိတ်တာကို 9000 ကျပ်နီးပါးကျဆင်းသွားတာပဲဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇီနိုတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
စံကြောစံကြမ်းစေးကြတာအပါဝင်ကို Pharma Times Media ပြောပြခဲ့တာပါအခုတော့ဥရရာသီနဲ့နာဂတ်စီစဉ်ပါပင်လယ်ရေမြစ်တက်တာကြုံရတဲ့မြို့ကြီးတွေတိုးလာတာကိုပြောထားပါဗျ။ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပင်လယ်ရေမြစ်တက်မှုကြုံရတဲ့ကမ္ဘာမြို့ကြီးတွေထဲပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကဂွာရာမြို့လည်းပါလာပါတယ်။ဒီဒေသတစ်ဝိုက်ပြည်သူတွေဟာအပူလိုင်းတွေသဲမုန်တိုင်းတွေနဲ့မိုးကောင်ရေရှားမှုပြင်ရေကြီးရှမ်းမှုနဲ့လည်းနေ့တတူကကြုံလာရနေပြီးပင်လယ်ရေမြစ်တက်မှုနဲ့လည်းမပြတ်ရင်ဆိုင်လာပါတယ်။နားလောင်ပြောပြပေးပါအောင်ခင်ဗျ။
မြေအောက်ရေတွေအလွန်ကျွန်းထွက်ယူတာပင်လယ်ရေမြင့်တက်တာနဲ့ရေမြေအနေအထားတွေပြောင်းလဲတာမျိုးလိုအကြောင်းအမျိုးမျိုးကြောင့်ကမ္ဘာအရက်ကမြို့ကြီးတွေကိုပင်လယ်ရေတို့ကတဖြည်းဖြည်းဝါမျိုးလာနေပါတယ်။အဲ့ဒီထဲမှာပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘလူချီစတန်အရက်ကဂွာရာမျိုးလည်းပတ်ဝန်းလာပါတယ်။တောတောင်တွေဝန်းရံထားတဲ့ဒီဒေသဟာနှွေရသည်ဆိုရင်အပူချိန်ပြင်းထန်ပြီးတော့ဆောင်းတွင်းဆိုရင်လည်းပြင်းထန်ဇနတ်နဲ့အေးဒဏ်နဲ့ကြုံကြပါတယ်။မြန်မာပိုင်းမှာတည်ထားတဲ့ဂွာရာမျိုးကတော့အာရဗျပင်လယ်သုံးဖက်သုံးရံဝန်းရံထားတာဖြစ်ပြီးဥတုရာသီပြောင်းလဲမှုနဲ့ပို့ပြီးတော့ကြုံတွေ့လာရပါတယ်။ကြီးခဲ့တဲ့ February လအထဲမှာတော့ရှက်ပေါင်း30အထိမိုးမပြတ်ရွာသွန်းခဲ့တဲ့အတွက်လှမ်းတွေသဒ္ဒါတွေရေထဲမျောပါကုန်ပြီးပါကစ္စတန်တနိုင်ကလုံးနဲ့ဆက်သွေးရေးလမ်းကြောင်းတွေပါပြတ်တောက်ကုန်ပါတယ်။ကွာတာမျိုးကအိမ်တော်မများလဲဘုံဆံမှန်သားသလိုအခြေအနေနဲ့ဒီကနေ့ထိရင်ဆိုင်နေရတာပါ။ဘလူချီစတန်ပြည်နယ်ဆယ်မြောင်းဌာနတို့ညွန်ကြားရေးမှူးပါဇာအာမက်ကအခုလိုပြောပါတယ
်။It is no less than
ဘာသာရဲ့အခြေအနေကကျွန်းနိုင်ငံတွေရဲ့အခြေအနေနဲ့တော့သိမကွာတော့ပါဘူး။လက်တလောကျင်းပသွားတဲ့ COP 29ညီလာခံမှာကျွန်းနိုင်ငံတွေကသဘောပတ်ဝန်းကျင်ပြောင်းလဲမှုကိုကင်တွယ်ဖို့ဘာသာငွေမရှိဘူးလို့ပြောတာကိုကျွန်တော်တို့မြင်တွေ့ခဲ့ကြပါတယ်။ဂွာတာကကျွန်းတစ်ခုတော့မဟုတ်ပေမဲ့ကျွန်းဆွယ်ပေါ်မှာတည်ထားတာပါ။ Arabian ပင်လယ်ကသုံးဘက်သုံးရံဝန်းရံထားပြီးမြေနိမ့်ဘိုင်းမှာတည်ထားတဲ့မြို့လဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အခြေအနေကကျွန်းနိုင်ငံတွေနဲ့တိတ်မကွာပါဘူးအနာဂတ်မှာဒီတဲ့ဆိုးဖို့ပဲရှိပါတယ
်ဒေတန္တရခီးသွွာလာရေးလုပ်ငန်းနဲ့ငါးဖန်းလုပ်ငန်းအတွက်အမီပြုတ်နေရတဲ့အာရဗျပင်လယ်ကြီးဟာလည်းအခုတော့ဒေသခံတို့ရဲ့အသက်နဲ့လူမှုဘဝတွေပေါ်ချိန်ချောက်လာပါတယ်ပင်လယ်ရေတုကပို့ပြီးတော့ပူနွေးလာတာကြောင့်ရေလိုင်းကြီးတွေပုံမအားကောင်းလာပြီးမုတ်တုံလေကြောင့်လည်းရေလိုင်းတွေပို့ပြီးတော့ကြီးမာလာပါတယ်
ग्वादर में देखें क्लाइमेट चेंज वैसे तो यहां पे हीट वेव्स भी हैं डस्ट स्टॉर्म भी हैं
ग्वादर में အများဆုံးဖြစ်လာတဲ့ဥပဒေပြောင်းလဲမှုတွေကတော့အပူလိုင်းတိုက်တာတဲမုန်တိုင်းတွေတိုက်တာနဲ့ရေကြီးရေရှမ်းတာမျိုးလိုအခြားစိန်ခေါ်ချက်တွေလည်းရှိပါတယ်ဒါပေမဲ့လည်းဥပဒေပြောင်းလဲမှုရဲ့အကြီးဆုံးသိရောက်မှုတွေကတော့မိုးခေါင်ရေရှားမှုနဲ့ရေကြီးရေရှမ်းမှုတွေဖြစ်ပါတယ်ပင်လယ်ရေတွေမြင့်တက်လာတဲ့အတွက်ရေရှမ်းတာကိုကျွန်တော်တို့လောလောလတ်လတ်ရင်ဆိုင်နေရပါတယ်
ဖလောင်ဤတငွေထုတ်လို့မမြတ်တက်ပြီးတော့ကမ္ဘာပူနွေးမှုမြင့်တက်လာတဲ့အတွက်ဝင်ရိုးဆုံးကရေခဲလွှာတွေနဲ့အချိန်ဟုန်နဲ့အရေးပျော်ဆင်းလာပါတယ်။ဒါကြောင့်လဲပင်လယ်ရေမြင့်တက်ပြီးတော့ကမ္ဘာတွေပြိုလာတာပါ။အမေရိကန်ပင်လယ်နယ်လေတုဌာန NOAA ရဲ့အဆိုအရပါကစ္စတန်နိုင်ငံကရာချီမြို့မှာတော့1916နဲ့2016ကာလနှစ်ပေါင်းတရာအတွင်းပင်လယ်ရေကရှစ်လက်မအထိမြင့်တက်လာပြီး2040ပြည့်လုံနဲ့မှနောက်ထပ်လက်မဝက်လောက်တက်လာမယ်လို့လည်းခန့်မှန်းထားပါတယ်။တည်တံ့တရာအဆိုအရကောင်စီဝင်ကာတာဘတ်စ်ကလည်းသူ့ရဲ့ရက်ွက်ထဲကလူတွေကြုံနေရတဲ့ရေတက်လာတဲ့ပြဿနာအခုလိုရှင်းပြပါရစေ
။ पहले तो यह था कि बारिशें हुआ बारिशों के बाद अब तक 10 दिन तक इस तरह का सिलसिला चल रहा था जमीन के नीचे
से ये नौ ये တက်လာရင်ဆယ်ရက်လောက်တွင်ရေကျသွားပြီမဲ့အခုဆိုရင်မနစ်ကတက်လာတဲ့ရေတွေတောင်အကုန်ပြန်ကျမသွားသေးပါဘူး။ရေတွေတက်လာရင်လည်းတအားမြန်ပါတယ်။မီးစက်နဲ့စုပ်မထုတ်ရင်အိမ်နိုင်ရန်ထိတောင်ရေတွေတက်လာတာပါ။ရာသီဥတုပြောင်းလာလို့အခုလိုဖြစ်လာတာလို့အာဏာပိုင်တွေနဲ့ပညာရှင်တွေကပြောကြပါတယ်။ဘာကြောင့်ပဲဖြစ်ဖြစ်ကျွန်တော်တို့ကတော့အဲ့ဒီတန်တွေနဲ့လက်တွေ့ကြုံနေရတာပါဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်ဆွေးရကဒီပြဿနာကိုဖြစ်ရှင်းပေးဖို့တော့လိုပါတယ
်မြေအသုံးပြုမှုနဲ့လူနေအိမ်ယာတွေကိုတိုးချဲ့လာတဲ့အတွက်မြေအောက်ကနေရေတွေတက်လာတဲ့အခြေအနေပိုဆိုးလာတာလို့ဒေသအာဏာပိုင်တွေကပြောပါတယ်ဆောက်လျင်လုပ်ငန်းကြီးတွေကြောင့်အစဉ်အလာအတိုင်းရှိခဲ့တဲ့ရေနှုံမြောင်းစနစ်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြစ်တင်ပြောဆိုပါတယ်ပင်လယ်ရေတွေဝင်မလာအောင်ကြောက်တုံးတွေကွန်ကရစ်သဒိုင်းတွေနဲ့ကာကွယ်နေကြပါမယ်လို့လည်းရေရှည်ခန်းနဲ့အဖြေတော့မဟုတ်ပါဘူးတရုတ်နိုင်ငံအနောက်ပိုင်းရှီချင်းဒေသနဲ့အာရဗျပင်လယ်ကိုဆက်သွယ်မဲ့တရုတ်ရဲ့အေယာမရေနဲ့ဆိုင်ကန်စီမံကိန်းကြီးတစ်ခုကိုလည်းကွာတာမြို့မှာတည်ဆောက်နေတာပါ
နိုင်ငံကလေဆိပ်အဝေးပြေးလမ်းမကြီးတွေနဲ့အခြားအခြေခံအဆောက်အုံတွေကိုပါတိဆောက်နေပေမဲ့လို့လဲတည်တပ်ခံပြည်သူတွေအတွက်ရင်းနှုံမြောင်းစနစ်တွေစနစ်လူကြမရှိတာကြောင့်ပင်လယ်ရေတွေတက်လာရင်လည်းပြန်မကျတော့ဘူးလို့ပြောကြပါတယ်
climate change is a global phenomenon
ဥရယာတိကြောင်းလဲမှုကကမ္ဘာလုံးမှာဖြစ်နေတာပါပင်လယ်ရေမျက်နှာပြင်တွေလည်းတက်လာသလိုပင်လယ်ရေထုကလည်းပိုးပြီးပူနွေးလာပါတယ်ဒါကိုလည်းဒီကမ္ဘာလုံးမှာမျက်မြင်တွေ့နေရပါတယ်2024ခုနှစ်ပါတယ်ကမ္ဘာပြင်းမြအပူချိန်ကဆက်မှုခေဥကာလကအပူချိန်ထက်ကိုကျော်လာပါတယ်ရေခဲလွှာတွေအရေးပျော်စင်းမှုမြန်းလာတဲ့အတွက်လည်းပြဿနာကပိုဆိုးလာတာပါ
ကမ္ဘာပုံနှိမ်မှုမြင့်တက်လာတဲ့အတွက်ဒီအရက်မှာမြေစီလောနဲ့အပင်တွေခြောက်သွေ့လာပြီးမိုးခေါင်ရေရှားမှုနဲ့တနည်းတစ်ခြားပိုးပြီးတော့ဆိုးဝါးပြင်းထန်လာပါတယ်။ကမ္ဘာပိုင်းရဲ့အဆိုအရအခုလိုပင်လယ်ရေမြင့်တက်မှုမြေအောက်ရေအလွန်အကျွံထုတ်ယူမှုကြောင့်မြေကြီးထဲအလင်းအမြန်နှိမ့်ဆင်းလာတဲ့မြို့တွေထဲမှာအာရှတိုက်ကဆိုရင်တော့ဂျကာတာ၊ဘန်ကောက်၊ဟိုချီမင်း၊ရှန်ဟိုင်း၊ဒါကာနဲ့မနီလာတို့ဖြစ်ပါတယ်။ဂျကာတာမြို့ကတော့အခြေအနေအဆိုးဆုံးဖြစ်ပြီးတော့တနည်းကိုဆယ်လက်မလောက်ကျွန်းဆင်းနေတာပါ။ရန်ကုန်မြို့လည်းပင်လယ်ရေမြင့်တက်မှုနဲ့ကြုံနေရပေမဲ့လို့လဲဒေတာအချက်အလက်ရဖို့ခက်ခဲတဲ့အတွက်အခြေအနေကိုအတိအကျမခန့်မှန်းနိုင်ဘူးလို့စောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဥရောပမှာဆိုရင်တော့ Venice နဲ့ London ၊မြောက်အမေရိကတိုက်မှာဆိုရင်တော့ New Orleans, Houston, Mexico City ၊တောင်အမေရိကတိုက်မှာတော့ Buenos Aires, Africa တိုက်မှာဆိုရင် Lagos, Alexandria နဲ့ Australia တိုက်မှာတော့ Sydney မြို့တို့ဖြစ်ပါတယ်။ World Economic Forum ရဲ့အဆိုအရဆိုရင်လဲကမ္ဘာပုံနှိမ်မှုမြင့်တက်စေတဲ့ဖလောင်အိမ်တငွေထုတ်လုပ်မှုတွေကိုတိတိတတမလျှော့ချနိုင်ဘူးဆိုရင်တော့လာမယ့်85နှစ်အတွင်းမြို့ကြီး70မြို့ပင်လယ်ရေအောက်လုံးဝနှိမ့်မြုပ်ပျောက်ကွယ်သွားနိုင်မယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီမြို့တွေကတော့ဂျကာတာ၊ Lagos ၊ Houston ၊ Dhaka ၊ Venice ၊ Virginia Beach ၊ Bangkok ၊ New Orleans ၊ Rotterdam ၊ Alexandria နဲ့ Miami မြို့တို့ဖြစ်ကြပါတယ်။ကျွန်မနာမပါ
ပင်လယ်မြင့်တက်မှုကြုံရတဲ့ကမ္ဘာမြို့ကြီးတွေတိုးလာတာနားလောင်ပြောပြခဲ့တာပါအခုတော့သတင်းတွေတဲကသူတပါအမေရိကန်ပြည်ထောင်စုအကြောင်းပြောထားပါတယ်ကမ္ဘာမှာစီးပွားရေးစီးရေးအင်အားကြီးတဲ့အမေရိကန်ပြည်ထောင်စုရဲ့စိတ်ဝင်စားစရာအချက်တချို့ကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ American ပြည်အောင်စုဟာကမ္ဘာတိုက်ကြီးတွေကမြောက်အမေရိကတိုင်းမှာရှိတဲ့နိုင်ငံကြီးတစ်ခုဖြစ်ပါတယ်။ American ပြည်အောင်စုရဲ့ area အကျယ်အဝန်းက 98,630 စတုရန်ကီလိုမီတာကျယ်ဝန်းတာကြောင့်ကမ္ဘာမှာတတိယအကြီးဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။အနောက်ဘက်မှာ Pacific သမုဒ္ဒရာနဲ့အရှေ့ဘက်မှာ Atlantic သမုဒ္ဒရာနှစ်ခုကြားမှာရှိတဲ့ American ပြည်အောင်စုနဲ့နေမြေချင်းထိစပ်နေတဲ့နိုင်ငံတွေကတော့မြောက်ဘက်မှာကနေဒါနိုင်ငံနဲ့တောင်ဘက်မှာ Mexico နိုင်ငံတွေပဲဖြစ်ကြပါဗျ။ American ပြည်အောင်စုမှာလူဦးရေသန်း330ကျော်ရှိတာမို့ကမ္ဘာတတိယလူဦးရေအများဆုံးနိုင်ငံလည်းဖြစ်တာပါ။ American ပြည်အောင်စုဆိုတဲ့အတိုင်းအခုလက်ရှိအချိန်မှာတော့ပြည်내50နဲ့စုစည်းတည်ထောင်ထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒီပြည်내ပေါင်း50ထဲမှာအကြီးဆုံးပြည်내ကတော့အလာစကာပြည်내ဖြစ်ပါတယ်။မြေဧရိယာအကျယ်အဝန်းက 9,100 ကျော်စတုရန်မိုင်ရှိတာမို့မြန်မာနိုင်ငံရဲ့နှစ်ဆကျော်လောက်ရှိတာပါ။အလာစကာမှာလူဦးရေကတော့9,000ကျော်ရှိတာပါ။အသေးဆုံးပြည်내ကတော့ဒလဝဲပြည်내ဖြစ်ပြီးမြေပိုင်တဲ့အကျယ်အဝန်း 1,900 ကျော်စတုရန်မိုင်နဲ့လူဦးရေကတော့9,900လောက်ရှိပါတယ်။အမေရိကန်ပြည်အောင်စုရဲ့လူဦးရေအထူးထက်ဆုံးပြည်내ကနယူးယောက်ဖြစ်ပြီးလူဦးရေစုစုပေါင်းသန်း20ကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုမှာလူမျိုးအသားအရောင်စုံလင်လှတာကြောင့်American ပြည်အောင်စုသံကောင်စင်းဌာနရဲ့နောက်ဆုံး2024စည်းရင်းစရာတွေအရလူပြူစစ်စစ်ဦးရေက 58.4% ရာနှုန်းကျော်နဲ့လူများစုဖြစ်ပါတယ်။ဒုတိယအများဆုံးကတော့ Latino ဒါမှမဟုတ် Hispanic တွေဖြစ်ပြီး 19.5 ရာခိုင်နှုန်းရှိတာပါ။ Black လို့ပြောကြတဲ့ African နယ်ပါးတွေကတော့ 13.9 ရာခိုင်နှုန်းရှိပါတယ်။အာရှနယ်ပါးတွေကတော့ 6.4 ရာနှုန်းရှိတာပါ။Native Indian, Alaska Native လို့ပြောဆိုကြတဲ့ဌာနေတိုင်းရင်းသားလူမျိုးစုတွေကတော့ 1.3 ရာနှုန်းပဲရှိပါတယ်။1986ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့ American ပြည်အောင်စုရဲ့လွတ်လပ်ရေးနေ့ကတော့ဇွန်လ4ရက်နေ့ဖြစ်ပါတယ်။ အမေရိကန်ပြည်အောင်စုရဲ့နိုင်ငံတော်အလံမှာအဖြူနဲ့အနီလိုင်း73ခုကမူလကိုလိုနီဒေသ73ခုကိုရည်ညွှန်းထားတာဖြစ်ပြီးအပြရောင်အခန်းပေါ်ကကျယ်ပွင့်50ကတော့အမေရိကန်ပြည်အောင်စုကပြည်နယ်50ကိုရည်ညွှန်းထားတာဖြစ်ပါတယ်။အလံမှာအနီရောင်အဖြူရောင်နဲ့အပြရောင်တို့ကိုတုံထားပြီးအနီရောင်ကရဲရင်မှုအဖြူရောင်ကတန်ရှင်းမှုနဲ့အပြစ်ကင်းစင်မှုအပြာရောင်ကသတိရှိမှုဇွဲရှိမှုနဲ့တရားမျှတမှုကိုဖော်ဆောင်တာဖြစ်တယ်လို့ဆိုပါတယ်နိုင်ငံတော်တချင်းကတော့တောက်ပါတဲ့ကျဲများလို့အဓိပ္ပာယ်ရတဲ့ The Star Spangled Banner လို့ခေါ်ဆိုကြပြီးအမေရိကန်ရှေ့နေစာရေးဆရာကဗျာဆရာဖရန်စစ်စကော့ကီကရေးသားခဲ့တဲ့မူရင်းကဗျာကိုအခြေခံထားတာဖြစ်ပါတယ်
။ I Donald John Trump do solemnly swear that I will faithfully execute
သမရကနိုင်ငံတော်တစ်ခုလုံးရဲ့အကြီးအကဲဖြစ်ပြီးအသက်18နှစ်ပြည့်ပြီးတဲ့နိုင်ငံသားတိုင်းဟာသမရကိုမဲပေးရွေးချယ်ကြရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အုပ်ချုပ်မှုကဏ္ဍကတော့ Federal Government ပြည်ထောင်စုအစိုးရ State and Local Government ပြည်နယ်နဲ့ဒေသဆိုင်ရာအစိုးရဆိုပြီးရှိပါတယ်။ Federal အစိုးရဟာဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးဆိုတဲ့ကဏ္ဍကြီး၃ရပ်ပေါ်အခြေခံပြီးစောင့်ရကြရတာဖြစ်ပါတယ်။နိုင်ငံတော်ရဲ့လွှတ်တော်ကတော့စီနိတ်နဲ့ House လို့ခေါ်တဲ့အထက်လွှတ်တော်အောက်လွှတ်တော်၂ရပ်ရှိတာပါ။ American ပြည်အောင်စုရဲ့သမ္မတဟာတာဝန်ထမ်းဆောင်မှုသက်တမ်း၄နှစ်ဖြစ်ပြီးသမ္မတတဦးဟာ၂ကြိမ်ရွေးချယ်ခံခွင့်ရှိပါတယ်။စီနိတ်အထက်လွှတ်တော်အမတ်တွေရဲ့တာဝန်ထမ်းဆောင်မှုသက်တမ်းကတော့တစ်ကြိမ်ကို6နှစ်ဖြစ်ပါတယ်။ House အောက်လွှတ်တော်အမတ်တွေကတော့တာဝန်ထမ်းဆောင်ခွင့်သက်တမ်းတစ်ကြိမ်မှာ2နှစ်ဖြစ်တာကြောင့်2နှစ်ပြည့်တိုင်းပြန်ရွေးချယ်ကြရပါတယ်။ American ပြည်အောင်စုဟာကမ္ဘာအင်အားကြီးနိုင်ငံများစီးရင်2025မှာကြည်ရင်နိုင်ငံ GDP American Dollar 30.34 Trillion နဲ့အဆင့်တင်နေရာမှာရှိနေတာကိုဖို့စီပွားရေးမဂ္ဂဇင်းကြီးကဖော်ပြထားပါရှင
်။ကမ္ဘာအင်အားကြီးအမေရိကန်ပြည်ထောင်စုအကြောင်းမနေ့ညလင်းပြောပြခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO American တန်ရဲ့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်ကိုကုစောမှုကျော်ပြောပြပေးပါအောင်ခင်ဗျာ။
ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာအမျိုးသမီးတွေအနေနဲ့ဒန်းတို့အခွင့်အရေးရဖို့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုအဆုံးသတ်ဖို့ဆက်လက်တောင်းဆိုကြပါတယ်။အခု2025ခုနှစ်အမျိုးသမီးများနေ့အတွက်ကုလသမဂ္ဂက For All Women and Girls Rights Equality Empowerment အမျိုးသမီးနဲ့မိန်းကလေးငယ်အားလုံးအတွက်အခွင့်အရေးဒန်းတို့ညီမျှမှုစွမ်းဆောင်ရည်ရှိမှုဆောင်ပုဒ်တတ်မှတ်ထားပါတယ်။အမျိုးသမီးတယောက်မကျန်အတွက်ဒန်းတို့အခွင့်အရေးလုတ်ပန်ခွင့်အာဏာအခွင့်လန်းတွေရအောင်လမ်းဖွင့်ပေးဖို့လဲတောင်းဆိုထားပါတယ်။အမျိုးသမီးငယ်တွေနဲ့ဆယ်ကျော်သက်အရွယ်အမျိုးသမီးတွေအပေါ်ရာသက်ပန်အပြောင်းလဲဖြစ်စေအောင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အပေးယူလို့ညှိနှိုင်းဖို့သဘောမတူဘူးဆိုရင်စီရေးနည်းလမ်းကိုအသုံးပြုကောင်းပြုမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးအမွက်ပြောကြပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းနဲ့ပတ်သက်လို့အပေးယူလို့ညှိနှိုင်းမယ်ဆိုရင်အီရန်အတွက်အခြေအနေသိပ်ကောင်းပါလိမ့်မယ်လို့ပြောတဲ့စာတစောင်ကိုအီရန်နိုင်ငံရဲ့အုပ်ဆောင်ဘာသာရေးခေါင်းဆောင်အလီခါမင်းဒီထံကိုပေးပို့ခဲ့တယ်လို့ Fox သတင်းဌာနနဲ့မင်းမြန်ကမှသမ္မတထရန့်ကပြောဆိုခဲ့ပါတယ်။စီရင်နီးကိုတုံးမယ်ဆိုရင်တော့အီရန်အနေနဲ့အလွန်ဆိုးရတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာအလောက်ကန်လောက်ကန်နေကြတဲ့ပြည်ထောင်စုစိုးရချီကချင်းငွေချေးယူចောင်းစီချင်းငွေချေးယူထားတာတွေပြန်ဆက်ဆရာမလို့တဲ့အစီအစဉ်ကလည်းတချို့ကိုဖိရှားဖို့သမရထရန့်ကအမိန့်ထုတ်ခဲ့ပါတယ်။တရားမဝင်ရွှေပြောင်းလာသူတွေအကြမ်းဖက်အဖွဲ့အစည်းတွေတရားမဝင်အလုပ်လုပ်နေသူတွေနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေမှာလုံနေကြသူတွေကိုချင်းငွေကင်းလွတ်ခွင့်ဆင်ရနေပယ်ဖျက်ဖို့သမရထရန့်ကညွှန်ကြားခဲ့တာပါ။မြန်မာနိုင်ငံမှာဒီနှစ်လာမယ့်ဒီဇင်ဘာဒါမှမဟုတ်2026ခုနှစ်ဇန်နဝါရီမှာအစောဆုံးရွေးကောက်ပွဲလုပ်ဖို့စီစဉ်ထားတယ်လို့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကဘယ်လာရုစ်နိုင်ငံမှာပြောဆိုခဲ့ပါတယ
်။ကျေးဇူးပါကိုစောမှုကျော်ရေအခုလိုသတင်းအချင်းချင်းပြီမှာတော့ VO American တဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့စိုက်ဒါဟမ်ဒေါန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမVOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနိုင်ယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from